Welcome to the Voice of America in Burmese.
မင်္ဂလာညပါခင်ဗျာ view american တိုင်းရဲ့2015ခုနှစ်မေလ22ရက်တောက်ကြနေ့ညပဲအစည်းအဝေးကို Washington DC မြို့တော်ကနေမြန်မာစံတော်ချိန်ည9:00အထိလိုင်းနိုမီတာ24 25 30နဲ့50နဲ့လိုင်းလံ190တို့ကနေတက်ရိုက်တင်ဆက်နေပါပြီကျွန်တော်ညံဝင်းအောင်ပါဒီကနေ့ညအစည်းအဝေးကိုတာဝန်ယူတင်ဆက်မှာပါခင်ဗျာ
ကျွန်တော်အောင်လင်းဦးပါဒီညနားဆင်ရမယ့်သတင်းတွေထဲမှာတော့လေးစီးပြေဒုက္ခသည်ပြဿနာကိုဟန်တားနိုင်မှုမြန်မာနိုင်ငံကရိုဟင်ဂျာမွတ်စလင်တွေကိုနိုင်ငံသားအခွင့်အရေးပေးဖို့လိုမယ်လို့မြန်မာနိုင်ငံကိုရောက်သွားတဲ့အမေရိကန်ဒုတိယနိုင်ငံခြားရေးဝန်ကြီးကပြောလိုက်ပါတယ်။ဆော်ရီနိုင်ငံကဗလီတစ်ခုမှာအသေးခံဘုံးပေါက်ခွဲမှုတစ်ခုဖြစ်ခဲ့ရမှာလူပေါင်းဒါဇင်နဲ့ချီထိခဲ့တည်ဆုံးပါတယ်။ဒီလိုထူးခြားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမတ်တိမ်ကြီးထိုင်နေတူကြီးညာပေးမှာပါ
။ဟုတ်ကဲ့ပါခင်ဗျာ။ထိုင်းမြန်မာနယ်စပ်လူကုန်ကူးမှုနဲ့မွေးရစေဝါတက်ဖြက်ရေးပူးပေါင်းဆောင်ရွက်ဖို့နှစ်ဖက်နိုင်ငံတို့ဆွေးနွေးသဘောတူညီခဲ့ကြပါတယ်
။မြန်မာမှာရှိတဲ့ဒီလူလူနှစ်ဖက်ပေါ့နော်အေးကြမ်းနေနိုင်ဖို့အတွက်လူမျိုးရေးကိစ္စတွေဆောင်ရွက်မဲ့အစီအမံပေါ့
မြန်မာသံတမန်ကြီးဦးဝင်းမောင်ပြောကြားသွားတာပါဒီအကြောင်းနဲ့အတူအမေရိကန်ဒုနိုင်ငံသားဝန်ကြီးရဲ့မြန်မာပြည်ခီးစဉ်နောက်ဆုံးအချိန်လေး88မျိုးဆက်ကျောင်းသားခေါင်းဆောင်တွေနဲ့တိုင်းရင်းသားခေါင်းဆောင်တွေတွေ့ဆုံဆွေးနွေးကြတဲ့အကြောင်းတွေကိုလည်းတင်ဆက်ပေးသွားဖို့ရှိပါတယ်ခင်ဗျာအဲ့ဒီအကြောင်းအရာတွေမတိုင်ခင်အခုတော့ထိတ်တန်းရောက်နိုင်ငံတကာသတင်းတွေကိုကုအောင်လွင်ဦးနဲ့မတ်တင်ကြီးထိုက်တို့ကကြေညာပါမယ်
ရှိတော်ရှာဒီသားတွေမှာကြုံနေရတဲ့လေစီးပြေဒုက္ခသည်ပြဿနာကိုဖြေရှင်းရမှာနီလန်တစ်ခုဖြစ်မြန်မာနိုင်ငံကရိုဟင်ဂျာမွတ်စလင်တွေကိုနိုင်ငံသားအခွင့်အရေးပေးဖို့လိုအပ်တဲ့အကြောင်းအမေရိကန်ဒုတိယနိုင်ငံခြားရေးဝန်ကြီးအန်တိုနီဘလင်ကင်ကပြောဆိုလိုက်ပါတယ်။နိုင်ငံသားအခွင့်အရေးတွေမရတဲ့အတွက်မရင်းမရအခြေအနေတွေကြုံနေရတာကြောင့်နေရက်ဆွန့်ခွာထွက်ပြေးနေကြရတာလို့ဒါကိုဖြေရှင်းဖို့လိုတဲ့အကြောင်းနေရက်ကြာမြန်မာနိုင်ငံခီးစဉ်ဒီကနေ့အဆုံးသတ်ချိန်ရန်ကုန်မြို့မှာပြုလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းပြောဆိုခဲ့တာပါ။မနေ့ကနေပြည်တော်မှာမြန်မာသမ္မတဦးသိန်းစိန်တက်မတော်ကော်ဝေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်တို့နဲ့တွေ့ဆုံရမှာလဲအမေရိကန်အစိုးရတန်တမန်ကလေစီးပြေဒုက္ခသည်ပြဿနာကိုဆွေးနွေးခဲ့ကြပါတယ်။တက်မတော်ကော်ဝေးဦးစီးချုပ်ကတော့လေစီးပြေဒုက္ခသည်တွေကိုကူညီကယ်ဆယ်မှုတွေလွှတ်ဆောင်သွားမှာဖြစ်ကြောင်းကတိပြုပြောကြားခဲ့ပေမဲ့မြန်မာနိုင်ငံသားအများပြားပါဝင်နေတယ်ဆိုတဲ့သတင်းအနေနဲ့ပတ်သက်လို့တိတိကျကျစုံစမ်းစစ်ဆေးဖို့လိုအပ်ကြောင်းပြောဆိုခဲ့တာပါ။အမေရိကန်တန်တမန်ဘလင်ကင်ကတော့လေစီးပြေဒုက္ခသည်တွေရဲ့ထောက်ဝက်လာပါမြန်မာနိုင်ငံကလာသူတွေဖြစ်တယ်လို့ကုလသမဂ္ဂအပါအဝင်နိုင်ငံတကာအဖွဲ့အစည်းတွေကယုံကြည်ထားတဲ့အကြောင်းပြောဆိုခဲ့ပါတယ်။မြန်မာစိုးရတာဝန်ရှိသူတွေသာမကအမျိုးသားဒီမိုကရေစီဖွဲ့ချုပ် NLD ပါတီဥက္ကဋ္ဌဒေါက်တာဆန်းစုကြည်ပြည်သူ့လွတ်တော်ဥက္ကဋ္ဌသူရာဦးရွှေမန်းစတဲ့နိုင်ငံရေးခေါင်းဆောင်တွေနဲ့ပါတွေ့ဆုံခဲ့တဲ့အမေရိကန်ဒုဝန်ကြီးရဲ့ဒီကနေ့သတင်းစာရှင်းလင်းပွဲအတွင်းမှာတော့မြန်မာနိုင်ငံမှာဒီနှစ်နောက်ပိုင်းကျင်းပမဲ့ရွေးကောက်ပွဲမှာလွတ်လပ်ပြီးတရားမျှတမှုရှိဖို့အခြေခံဥပဒေမှာပြုရင်ပြောင်းလဲမှုလိုအပ်နေတာတွေစစ်တပ်ကနိုင်ငံရေးမှာလွှမ်းမိုးနေတာတွေကိုလည်းပြောကြားသွားခဲ့ပါတယ်
လေစီးပြေဒုက္ခသည်200ကျော်ခုမြန်မာရေတပ်ကကြားပြတ်ဖမ်းဆီးမိခဲ့ပြီးဆက်လီပေါ်မှာလိုက်ပါလာသူအများစုဟာအိန္ဒိချင်းဘင်္ဂလားဒေ့ရှ်နိုင်ငံကဖြစ်တာကိုစစ်ဆေးတွေးရှိခဲ့ရတဲ့အကြောင်းမြန်မာဆိုရကပြောပါတယ်။ရခိုင်ပြည်နယ်မောင်တော်မြို့နယ်အနီးမြန်မာရေပိုင်နဲ့အတွင်းရေတပ်သင်္ဘောတစ်စင်းကခီးသည်208ယောက်ပါတဲ့ဆက်လီတစ်စင်းနဲ့လူမပါတဲ့ဆက်လီတစ်စင်းတို့ကိုမနေ့တုန်းကတွေးရှိပြီးဖမ်းဆီးစစ်ဆေးခဲ့တာလို့ပြန်ကြားရေးဝန်ကြီးဌာနကသတင်းထုတ်ပြန်ခဲ့တာပါ။ဆက်လီပေါ်မှာလိုက်ပါလာသူတွေကိုတော့ရခိုင်ပြည်နယ်ဆိုရကယာယီခိုးလုံရစခန်းတစ်ခုလူသားချင်းစာနာထောက်ထားတဲ့အနေနဲ့ကူညီဆောက်ရှောက်ထားပြီးစီစဉ်မှုတွေလည်းလှုပ်ဆောင်နေတယ်လို့ပြောပါတယ်။မြန်မာနိုင်ငံကထွက်ပြေးလာတဲ့ရိုဟင်ဂျာမွတ်စလင်တွေလည်းပါဝင်တယ်လို့ဆိုတဲ့လေစီးပြေဒုက္ခသည်တွေအရေးကိုမြန်မာဆိုရကထိထိရောက်ရောက်ကင်တွယ်ဖြေရှင်းတာမျိုးမရှိဘူးလို့ဝေဖန်တာတွေခံနေရတဲ့မြန်မာဆိုရကတော့ပင်လယ်ပြင်ကိုဖြတ်တန်းပြီးပြောင်းရွှေ့နေထိုင်ဖို့ကြိုးစားသူတွေကိုစာနာတဲ့အနေနဲ့အကူအညီပေးမှာဖြစ်ကြောင်းအမေရိကန်ဒုတိယနိုင်ငံခြားရေးဝန်ကြီးအန်တိုနီဘလင်ကင်နဲ့မနေ့တုန်းကတွေ့ဆုံစဉ်မှာပြောဆိုခဲ့ပါတယ်။အမေရိကန်စစ်တပ်ကတော့ပင်လယ်ပြင်မှာလှေစီးပြေးသူတွေကိုလေကြောင်းကနေရှာဖွေထောက်လှမ်းဖို့ဒေသရင်းနိုင်ငံတွေကိုအကူအညီပေးမှာဖြစ်တဲ့အကြောင်းအမေရိကန်ပင်တဂွန်စစ်ဌာနချုပ်ပြောခွင့်ရကပြောခွင့်ရရဲ့အပြောကိုကိုကပြီး AP သတင်းကဖော်ပြပါရရှင်
တောင်တရုတ်ပင်လယ်ပြင်တွင်တရုတ်နိုင်ငံကတိဆောက်ထားတဲ့ကျွန်းတွေပေါ်ကနေအမေရိကန်လေယာဉ်တစ်စင်းမနေ့ကဖြတ်ပြန်ခဲ့တဲ့ပေါ်အကြီးကျယ်စိတ်နောက်ရှက်ဖြစ်ရတဲ့ကြောင့်တရုတ်နိုင်ငံကပြောလိုက်ပါတယ်ဒေသရင်းလုံခြုံရေးနဲ့တည်ငြိမ်မှုကိုထိခိုက်နိုင်တဲ့အထိမတော်တဆဖြစ်ရမျိုးကြုံနေတာကြောင့်တာဝန်မဲ့တဲ့ဒီလိုလုပ်ရမျိုးကိုအမေရိကန်အနေနဲ့ရတန်းကရက်ဖို့လဲတရုတ်နိုင်ငံကြားရေးဝန်ကြီးဌာနပြောခဲ့ရသူဟောင်လေးကဒီကနေ့သတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့တာပါအမေရိကန်စစ်တပ်ကအစင်းအမြင့်ဆုံးထောက်လှမ်းရေးလေယာဉ်PHA ပိုဆိုင်ရုံကိုတရုတ်ရေတပ်ကရှစ်ကျင်နဲ့တရီပေးခဲ့ကြောင်းလဲအမေရိကန်လေယာဉ်ပေါ်မှာသတင်းယူကိုလိုက်ပါသွားတဲ့ CNN သတင်းတောက်တွေကပြောပါရတယ်။ရေနံနဲ့တန်းငွေလိုအရင်းအမြစ်တွေရှိတယ်လို့ယူဆထားပြီးဖိလစ်ပိုင်ဗီယက်နမ် မလေးရှား၊ဘရူနိုင်းနဲ့ထိုင်ဝမ်နိုင်ငံတို့ကလည်းအသီးသီးပိုင်ဆိုင်ကြောင်းပြောဆိုထားကြတဲ့တောင်တရုတ်ပင်လယ်ပြင်ကနယ်မြေတွေရဲ့90%ရာခိုင်နှုန်းကိုတော့တရုတ်နိုင်ငံကပိုင်ဆိုင်နေဆိုပြီးပြောဆိုထားပါတယ်။
လေမော်မှာတဲခင်းကျွေးမွေးတဲ့ပုံစံကိုမချေမနှက်ဒေါသထွက်ပြီးလေရင်ထွက်ခွာရာကိုနှောက်နှေးစေခဲ့မှုနဲ့ထောင်ဒဏ်ချမှတ်ခံထားရတဲ့ကိုရီးယားလေဆောင်လိုင်းအမှုဆောင်ဟောင်းချခံရတဲ့ထောင်ဒဏ်ကိုဆိုင်းငံ့ထားဖို့တောင်ကိုရီးယားအယူခံတရားရုံးကပြင်ဆင်အမိန့်ချမှတ်လိုက်ပါတယ်။ပြီးခဲ့တဲ့နှစ်ဒီဇင်ဘာလ5ရက်နေ့တုန်းကနယူးယောက်ကနေထွက်ခွာလာတဲ့လေရင်ပေါ်မှာပထမတန်းကလိုက်ပါလာတဲ့သူမကိုမက်ကဒေမီယာတစ်သီးစစ်တဲခင်းတဲ့အခါပကန်းနဲ့ထဲမပီးပဲအထုတ်လိုက်ချပေးခဲ့တဲ့လေရင်ဝန်ထမ်းကိုလေရင်ဘောကနှင်ချဖို့အတွက်လေရင်ကိုပြန်လှည့်ခိုင်းခဲ့ပြီးနောက်ဖေဖော်ဝါရီလမှာမစ်ချိုကိုထောင်ဒဏ်တစ်နှစ်ချမှတ်ထားခဲ့တာဖြစ်ပါတယ်။ဒီကနေ့တောက်ချာနေမှာပဲတောင်ကိုရီးယားအထက်တရားရုံးကသူမချခံရတဲ့ထောင်ဒဏ်ကို10လအထိရှော့ချပေးခဲ့ပြီးဒီပြစ်ဒဏ်ကိုလည်းနှစ်နှစ်ဆိုင်းငံ့ဖို့အမိန့်ချမှတ်လိုက်တာဖြစ်ပါတယ်ရှင်။
ဗီယိုအမေရိကန်တန်ညာဘက်မြန်မာဘာသာအစီအစဉ်ညာပိုင်း9နိုင်ကနေ10နိုင်အစီအစဉ်ကိုတော့လိုင်းဒိုမီတာ24 kHz 12395လိုင်းဒိုမီတာ25 kHz 11965လိုင်းဒိုမီတာ32 kHz 9323လိုင်းဒိုမီတာ51 kHz 5885စနီတန်နူးနေမှာလိုင်းလံမီတာ190 kHz 1505ရိုးနဲ့ပါထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ဒီမေကန်တန်မြန်မာပိုင်းစီစဉ်ရဲ့တောက်ချန်နေညဘက်သတင်းတွေကိုဆက်လက်ကြီးညာနေပါတယ်။ Saudi Arabia နိုင်ငံရှေ့ပိုင်းကရှီယာမွတ်စလင်ဗလီတစ်ခုအတွင်းမှာအသေခံဘုံးပေါက်ခွဲမှုတစ်ခုဖြစ်ပွားခဲ့ရမှာလူပေါင်းဒါဇင်နဲ့ချီထိခဲ့တည်ဆုံခဲ့ပါတယ်။ Sunni Muslim တွေအများစုရှိရာ Saudi Arabia နိုင်ငံကအရှေ့ဘက်ကမ်းရိုးတန်းဒေသ Qatif မှာရှိတဲ့ Iman Ali ဗလီမှာတောက်ချန်နေဝတ်ပြုဆူတောင်းနေချိန်မှာပဲတိုက်ခိုက်မှုဖြစ်ပွားခဲ့တာပါ။ Qatif မြို့ကဗလီမှာပေါက်ကွဲမှုဖြစ်ပွားခဲ့ကြောင်းနိုင်ငံပိုင် Saudi Press သတင်းအေဂျင်စီကအတည်ပြုကြေညာပါတယ်။အင်တာနက်လူမှုကွန်ရက်တွေမှာတော့သူတွေပေးချန်နေတဲ့ဒဏ်ရာရသူတွေနဲ့တည်ဆုံသူတွေကိုဗလီပြင်ဘက်မှာရပ်ထားတဲ့အရေးပေါ်ကားတွေပေါ်ကိုတက်ထုတ်နေတဲ့တပ်ပုံတွေကိုတွေ့ခဲ့ကြရတာပါဘုံပေါက်ကွဲမှုကြောင့်ထိခဲ့တည်ဆုံမှုအတိအကျကိုတော့အတည်ပြုလို့မရသေးသလိုတက်ခတ်မှုနဲ့ပတ်သက်လို့ဘယ်သူကမှသူတို့လက်ချက်ဖြစ်တယ်ဆိုပြီးထုတ်ပေါ်ပြောဆိုတာမျိုးလည်းမရှိသေးပါဘူး sorry နိုင်ငံမှာဒီလိုချမ်းပတ်တက်ခတ်မှုမျိုးတိတ်မတွေ့ရတဲ့ပုံမှာလည်းအစိုးရသမားတွေရဲ့စူပူအောင်ကြွမှုတွေနဲ့ရင်ဆိုင်နေရတဲ့အီရတ်နဲ့ယေမန်နိုင်ငံတွေနဲ့ sorry နိုင်ငံဟာနေဆက်ချင်းထိစပ်နေတာဖြစ်ပါတယ်ဒီကနေ့တောက်ချာနေမှာပဲလူတရာစင်ထက်မနဲ့တည်ဆုံခဲ့တဲ့ယေမန်နိုင်ငံဆန္ဒမျိုးတော်ကရှီယာမွတ်စလင်တခုမှဘုံခွဲတက်ခတ်မှုကတော့သူတို့လက်ချက်ဖြစ်တဲ့အကြောင်း IS သူကြွတွေကအင်တာနက်လူမှုကွန်ရက်တွေပေါ်မှာပြောဆိုနေကြပါတယ်
ဆီးရီးယားနိုင်ငံမြောက်ပိုင်းမှာအသားစီးရလာနေတဲ့အစ္စလာမစ်စစ်သွေးကြွတွေဟာသတင်းပတ်နဲ့ချီပြီးအစိုးရတပ်တွေဝိုင်းဝန်းပိတ်ဆို့ခံထားရတဲ့ဆေးရုံတစ်ခုကိုဒီကနေ့မှပဲသိမ်းပိုက်လိုက်ပါတယ်။ GR El Shugor မြို့စုံမှာရှိတဲ့ဆေးရုံကို Al Qaeda အကြမ်းဖက်အဖွဲ့နဲ့ဆက်နွယ်နေတဲ့ El Nusra တပ်ဦးအဖွဲ့ကသိမ်းပိုက်ထိန်းချုပ်လိုက်ပြီးဖြစ်တဲ့အကြောင်းဗြိတိန်ခြေဆိုင်ဆီးရီးယားလူခွင့်ရေးစောင့်ကြည့်အကဲကအဖွဲ့ကပြောဆိုခဲ့တာပါ။သိမ့်ပိုင်ခံခဲ့ရတဲ့ဆေးရုံမှာတော့အစိုးရစစ်သားတွေအပါအဝင်လူပေါင်းဒါဇင်နဲ့ချီပြီးအီဘီလာနှောင်းပိုင်းကလေးကကြံ့ကြံ့ခံနေခဲ့ကြတာဖြစ်ပါတယ်။ဆေးရုံထဲကလူတွေရဲ့ကံကြမ္မာနဲ့ပတ်သက်လို့တိတိကျကျမသိရပေမဲ့ El Nusra အဖွဲ့ကတော့အစိုးရစစ်သားတွေကိုလိုက်လံနှိမ်နင်းခဲ့တဲ့အကြောင်း Twitter အင်တာနက်လူမှုကွန်ရက်ကနေပြောဆိုခဲ့ပါတယ်ရှင်
။တူရကီဆိုရကိုဖြုတ်ချဖို့ကြိုးစားတယ်ဆိုတဲ့ဆွဆွဲခံထားရတဲ့မွတ်စလင်ဘာသာရေးခေါင်းဆောင်တူနဲ့ဆက်နွယ်တယ်လို့ယုံကြည်ထားတဲ့စီးပွားရေးသမားတွေပါဝင်လူထုတော်များကိုစစ်တပ်ဆိုသလိုဖမ်းဆီးနှိမ်နှင်းမှုတွေမှာရဲတပ်ဖွဲ့ကလူပေါင်းဒါဇင်နဲ့ချီဖမ်းဆီးခဲ့တဲ့အကြောင်းအစိုးရတောင်းရှိသူတွေကပြောပါတယ်ဒီကနေ့စီးနှင်းဖမ်းဆီးမှုတွေကိုတော့ကွန်ညာမြို့မှာအဓိကထားဆောင်ရွက်ခဲ့တာလို့လည်းပြောခဲ့တာပါရဲတပ်ဖွဲ့ဝင်တွေပါဝင်လူထုတော်များကိုလည်းဖမ်းရနေထုတ်ခဲ့ပါတယ်တန်တရာရှိသူတွေကတူရကီသမ္မတတာယစ်အာရိုဝန်ကိုကသူအစိုးရကိုဖြုတ်ချဖို့ကြိုးပမ်းခဲ့တယ်လို့ဆွဆွဲထားတဲ့အမေရိကန်ခြေဆိုင်မွတ်စလင်ဘာသာရေးကောင်ဆောင်ဖတူလာကူလန်နဲ့ပတ်သက်နေတယ်လို့လည်းဆွဆွဲထားတာပါ။စီးနှင်းရှာဖွေဖမ်းဆီးမှုတွေကိုတော့ကွန်ညာမြို့နဲ့တခြားပြည်နယ်10ခုထက်မင်းမှာလှုပ်ဆောင်ခဲ့ကြပါတယ်။ဘာသာရေးကောင်ဆောင်ကူလန်ဟာအစိုးရအဖွဲ့ဝန်ကြီးတွေလည်းပါဝင်ပတ်သက်နေတဲ့2013ခုနှစ်ကအခရီးလိုက်စားမှုမှာကြိုးကန်စီစဉ်ခဲ့သူဖြစ်တယ်လို့လည်းတူရကီဆွေးရကဆွဆွဲထားပေမဲ့ဘာသာရေးကောင်ဆောင်ကူလန်ကတော့ဒီဆွဆွဲချက်ဟာမမှန်ကန်ဘူးလို့လည်းငြင်းဆန်ထားပါတယ်။
ကင်ညာနိုင်ငံအရှေ့မြောက်ပိုင်းကရွာတရွာကိုအစ္စလာမစ်စစ်သွေးကြွတွေဝင်ရောက်တိုက်ခိုက်ခဲ့တဲ့အကြောင်းကင်ညာအစိုးရတာဝန်ရှိသူတို့ကပြောပါတယ်။အဲ့ဒီဒေသကတက္ကသိုလ်တစ်ခုကိုလည်းပြီးခဲ့တဲ့လတုန်းကစစ်သွေးကြွတို့တိုက်ခိုက်သိမ်းယူခဲ့ပြီးတိုက်ခိုက်မှုအတွင်းလူပေါင်း150လောက်သေဆုံးခဲ့ကြရတာဖြစ်ပါတယ်။ဂါရီဇာနယ်အတွင်းကယွန်ဘီရွာကိုကြာသပတေးနေ့နှောင်းပိုင်းမှာစစ်သွေးကြွတွေဝင်ရောက်တိုက်ခိုက်ခဲ့ပြီးမဲ့လုံခြုံရေးတပ်ဖွဲ့တွေကပြန်လည်ပစ်ခတ်ခဲ့တာကြောင့်စစ်သွေးကြွတွေကစင့်ကလေးရဖြစ်ခဲ့တယ်လို့ကင်ညာပြည်ထရေးဝန်ကြီးကဒီကနေ့တောက်ကြာနေ့မှာပြောပါတယ်။တည်ဆုံးထံရရတဲ့အခြေအနေတော့မသိရသေးပါဘူး။ပ ပြီးခဲ့တဲ့လတုန်းကလည်းအယ်ရှာဘတ်စစ်သွေးကြရီကဂါရီစာတက္ကသိုလ်ကိုအာယုံတဲချိန်မှာဝင်ရောက်တိုက်ခိုက်ခဲ့ပြီးတက္ကသိုလ်အဆောက်အဦနဲ့မှဒဇာကန်တွေကိုလည်းဖမ်းဆီးခဲ့တာပါစစ်သွေးကြရီလက်ထဲကနေတက္ကသိုလ်ကိုအစိုးရတပ်ကပြန်လည်သိမ်းပိုက်လိုက်ပြီးချိန်မှာတော့လူပေါင်း148ယောက်တို့တေဆုံးခဲ့ရပြီးဒီထဲမှာကျောင်းသားတွေအများစုပါဝင်ခဲ့တာလည်းဖြစ်ပါတယ်ရှင်
ထိတ်တန်းရောက်နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့မတ်တင်ကြီးထိုက်တို့ကပြောပြခဲ့ကြတာပါ VOA ရနေအခုထုတ်လွှင့်ပေးနေတဲ့ဒီအစီအစဉ်ကို VOA Internet ဆန်မြင်လာဖြစ်တဲ့ barmy.voanews.com မှာဓာတ်ရိုက်နှာစင်နိုင်ပါတယ်အခုတော့သတင်းပေးပို့ချက်နဲ့အပတ်စဉ်ကဏ္ဍတွေကိုထုတ်လွှင့်သွားပါမယ်ကမ္ဘာကုလသမဂ္ဂနဲ့အခြားအဖွဲ့အစည်းတွေကနေရရှိထားတဲ့အထောက်အထားတွေအရပင်လယ်ပြင်မှာလက်ရှိထွက်ပြေးကြရတဲ့လေဆီးပြေးဒုက္ခသည်တွေနဲ့ထက်ဝက်လောက်ဟာရခိုင်ပြည်နယ်ကနေဖြစ်တယ်လို့မြန်မာနိုင်ငံကိုရောက်ရှိနေတဲ့အမေရိကန်ဒုတိယနိုင်ငံရေးဝန်ကြီးအန်ထိုနီဘလင်ကန်ကပြောဆိုလိုက်ပါတယ်။အမေရိကန်စင်တာမှာဒီကနေ့ကျင်းပတဲ့အမေရိကန်ဒုနိုင်ငံရေးဝန်ကြီးရဲ့သတင်းစာရှင်းလင်းပွဲအတွင်းလေဆီးပြေးဒုက္ခသည်တွေအရေးကိုအဓိကထားပြောဆိုခဲ့တယ်လို့ဒီအကြောင်းအရာဟာသတင်းတောက်တွေကြားစိတ်ဝင်စားမှုအများဆုံးလည်းဖြစ်ခဲ့ပါတယ်။ဒါ့အပြင်မြန်မာနိုင်ငံရဲ့ပြည်ပြင်ပြောင်းလဲမှုအခြေအနေ2015ရွေးကောက်ပွဲအတွက်အမေရိကန်ပြည်ထောင်စုရဲ့သုံးသပ်ချက်တွေကိုလည်းဒုနိုင်ငံရေးဝန်ကြီးကပြောထားပါတယ်။ကိုယ်တိုင်သတင်းသွားယူခဲ့တဲ့ VOA သတင်းနောက်မတ်တင်ကြီးလင်းကတင်ပြมาပ
ါဟုတ်ကဲ့ပါရှင်လက်ရှိဒေတာတွင်းနိုင်ငံနေရင်ဆိုင်နေရတဲ့လေဆီးပြေးဒုက္ခသည်တွေအရေးဟာဒေတာတွင်းကနိုင်ငံနေအားလုံးနဲ့သက်ဆိုင်တာကြောင့်အတူဖြည့်ရှင်းပြီးတာဝန်ခွဲဝေယူဖို့လိုအပ်တယ်လို့အမေရိကန်ဒုတိယနိုင်ငံခြားရေးဝန်ကြီးအန်တိုနီဘလင်ကန်ကပြောဆိုလိုက်ပါတယ်ဒါအပြင်လက်ရှိပင်လယ်ပြင်ကိုထွက်ပြေးနေကြတဲ့လေဆီးပြေးဒုက္ခသည်တွေရဲ့တဝက်လောက်ဟာရခိုင်ပြည်နယ်ကဖြစ်တယ်လို့လည်းသူကအခုလိုပြောပါတယ
် We know from the people who have been saved from the high seas and the
ပင်လယ်ထဲကကယ်တင်ထားတဲ့လူတွေစီကနေရောကမ္ဘာကုလသမဂ္ဂအဖွဲ့နဲ့အခြားအဖွဲ့တွေရဲ့အချက်လက်တွေစီကနေရောသိထားတဲ့အတိုင်းဆိုရင်အခုပင်လယ်ထဲမှာထွက်ပြေးနေကြတဲ့ဒုက္ခသည်တွေတွေကတဝက်လောက်ဟာမြန်မာနိုင်ငံရခိုင်ပြည်နယ်ကဖြစ်တယ်လို့ဖော်ထုတ်ထားပါတယ်။သူတို့တွေထဲမှာဘင်္ဂလားဒေ့ရှ်နိုင်ငံသားတွေလည်းပါပါတယ်။သူတို့ဘဝတွေကိုရင်းပြီးတော့အန္တရာယ်များတဲ့ပင်လယ်တွေကိုထွက်ပြေးဖို့သူတို့ဘဝတွေကိုလူကုန်ကူးသူတွေစီကိုထည့်လိုက်အောင်ဖြစ်လာတဲ့အကြောင်းရင်းတွေလည်းသူတို့မှာရှိပါလိမ့်မယ်။ဒါပေမဲ့ကျွန်တော်တို့ရောကမ္ဘာကုလသမဂ္ဂနဲ့အခြားအဖွဲ့တွေရဲ့ကြိုးပမ်းမှုအရာရရှိထားတဲ့သတင်းအချက်အလက်တွေအရာဆိုရင်တော့ဒီဒုက္ခသည်တွေတဲကအများစုဟာရခိုင်ပြည်နယ်ကဖြစ်ပြီးတော့သူတို့ဟာရိုဟင်ဂျာတွေဖြစ်ပါတယ်။ရခိုင်ပြည်နယ်ကဆိုးဝါးတဲ့အခြေအနေတွေကြောင့်ထွက်ပြေးလာရတာဖြစ်ပါတယ
်။ဒါပေမဲ့သမရဦးသိန်းစိန်ကလေဆီးပြေးဒုက္ခသည်တွေအားလုံးဟာမြန်မာနိုင်ငံကဖြစ်တယ်ဆိုတဲ့ပြောကြားချက်ကိုလက်မခံနိုင်ကြောင်းတုံ့ပြန်ပြီးဒုတိယသမရဦးညံ့ထွန်းကတော့ဒုက္ခသည်တွေကအများစုမှာမြန်မာနိုင်ငံကမဟုတ်ကြောင်းပြက်ပြက်တသားညင်းဆိုထားပါတယ်။မစ္စတာဘလင်ကန်အနေနဲ့မေလ29ရက်နေ့မှာထိုင်းနိုင်ငံကဧခန်ကျင်းပမဲ့လေဆီးပြေးဒုက္ခသည်များအရေး၃နိုင်ငံဆွေးနွေးပွဲမှာတာဝန်တွေခွဲဝေယူကြပြီးမျှမျှတတဖြည့်ရှင်းကြဖို့မျှော်လင့်တယ်လို့လည်းဆိုပါတယ်။တစ်ချိန်တည်းမှာပဲဒီမိုကရေစီစနစ်ကိုပြုပြင်ပြောင်းလဲနေတဲ့မြန်မာနိုင်ငံမှာစစ်မှန်တဲ့တိုးတက်မှုတွေရှိပေမဲ့အရေးကြီးတဲ့စိန်ခေါ်ချက်တွေကိုလည်းရင်ဆိုင်နေရုံပဲလို့မစ္စတာဘလင်ကန်ကဆိုပါတယ်။လူနည်းစုဝင်တွေရဲ့အခွင့်အရေး၊သတင်းမီဒီယာလွတ်လပ်ခွင့်စတဲ့စိန်ခေါ်ချက်တွေရှိနေသေးကြောင်းသူကအခုလိုပြောဆိုလိုက်ပါတယ်
။ Particularly in institutionalized
အဓိကအားဖြင့်တော့ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးမြန်မာနိုင်ငံသားတွေအတွက်ဥပဒေကြောင်းအရအာမခံမှုတွေအပါအဝင်အခြားအရေးကြီးတဲ့စိန်ခေါ်ချက်တွေဖြစ်တဲ့သတင်းတောက်တွေပေါ်ဆက်ဆံမှုဆန္ဒပြသူတွေပေါ်ဆက်ဆံမှုနဲ့တိုင်းရင်းသားဒေသတွေမှာလူခွင့်ရရရှိမှုတွေကတော့လှုပ်ဆောင်နေစေလုပ်ငန်းစဉ်တွေဖြစ်ပြီးတော့အမှန်တကယ်တိုးတက်နေပေမဲ့မလုံလောက်သေးတာကိုတွေ့ရပါတယ်
။ရောက်ရှိလာတော့မယ့်2015ရွေးကောက်ပွဲကိုတရားမျှတပြီးလွတ်လပ်မှုရှိတဲ့ရွေးကောက်ပွဲဖြစ်စေဖို့အမေရိကန်ပြည်ထောင်စုအနေနဲ့စောင့်ကြည့်နေမယ်လို့လည်းသူကပြောပါတယ်။ဒါပေမဲ့လက်ရှိမြန်မာနိုင်ငံကဖွဲ့စည်းပုံအခြေခံဥပဒေအရစစ်တပ်ကဗီဒိုအာဏာရရှိထားတာမျိုးကတော့အငင်းပွားဖွယ်ရာဖြစ်နေတယ်လို့မစ္စတာဘလင်ကင်ကအခုလိုဆိုပါတယ
်။ There are provisions in the constitution
ဖွဲ့စည်းပုံအခြေခံဥပဒေမှာပါဝင်တဲ့ပြဋ္ဌာန်းချက်အချို့ဟာဒီမိုကရေစီစံနှုန်းနဲ့မကန့်ညီတာကိုတွေ့ရပါတယ်။ဒီဖွဲ့စည်းပုံအခြေခံဥပဒေကအငင်းပွားဖွယ်ရာဖြစ်နေတာပါ။ထေတီကောင်းဆောင်တွေအနေနဲ့ဖွဲ့စည်းပုံအခြေခံဥပဒေကိုပြင်ဆင်ဖို့တွေးဆခဲ့ကြတာတွေလည်းရှိပါတယ်။ဒါတွေကမြန်မာနိုင်ငံသားတွေဆုံးဖြတ်ကြရမှာဖြစ်ပြီးတော့ကျွန်တော်တို့အနေနဲ့ဝင်ရောက်ပြောဆိုလိုတာမရှိပါဘူး။ဒါပေမဲ့လည်းစီမင်းစည်းကမ်းအရပြောရမယ်ဆိုရင်လက်ရှိဖွဲ့စည်းပုံအခြေခံဥပဒေမှာပြဋ္ဌာန်းထားတဲ့စစ်တပ်ကဗီဒီယိုအာဏာရရှိထားတာမြန်မာနိုင်ငံသားတွေကိုနှစ်သက်တဲ့ခေါင်းဆောင်ရွေးချယ်တင်မြှောက်ခွင့်မရအောင်ကန့်သတ်ထားတာတွေဟာဝီယောဓိဖြစ်စရာတွေပါ။
လက်ရှိမြန်မာနိုင်ငံကိုရောက်ရှိနေတဲ့အမေရိကန်ဒုတိယနိုင်ငံသားရေးဝန်ကြီးအန်တိုနီဘလင်ကင်ဟာမနေ့ကမေလ22ရက်နေ့မှာနိုင်ငံတော်သမ္မတဦးသိန်းစိန်အပါအဝင်ပြည်သူ့လွှတ်တော်ဥက္ကဋ္ဌသူရဦးရွှေမန်းတက်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်တို့နဲ့တွေ့ဆုံကညနေပိုင်းမှာတော့လူထုခေါင်းဆောင်ထောအောင်ဆန်းစုကြည်နဲ့တွေ့ဆုံခဲ့ပါတယ်ဒီကနေ့မေလ22ရက်နေ့မနက်ပိုင်းမှာလဲတနိုင်ငံလုံးအပြစ်အခက်ရက်စဲရေးညှိနှိုင်းရေးအဖွဲ့ NCCD နဲ့လဲတွေ့ဆုံပြီးငြိမ်းချမ်းရေးဆွေးနွေးခဲ့ပါသေးတယ်ရှင်
။ဝက်သိငင်လင်းသတင်းပေးပို့ခဲ့တာပါ။ဝန်ကြီးဌာနတွေနိုင်ငံသားတမ်းမြီတွေကနေနှစ်ရှည်ငွေချင်းမဲ့ကိစ္စကိုလွှတ်တော်အမတ်တွေကန့်ကွက်တဲ့အကြောင်းမတင်ပြခင်အခုတော့နေဆက်ကော်မတီတွေရဲ့ဆွေးနွေးပွဲရလဒ်ကိုလဲကြည့်ရအောင်ပါ။ထိုင်းမြန်မာနေဆက်ဖြတ်ကျော်လူကုန်ကူးမှုမွေးရစေဝါတိုက်ဖြက်ရေးပူပေါင်းဆောင်ရွက်ဖို့နဲ့စီရေးဆက်သွယ်ဆောင်ရွက်ကြဖို့အတွက်နှစ်နိုင်ငံသဘောတူညီခဲ့ကြပါတယ်။လူကုန်ကူးမှုအစိုးဆုံးအဆင့်သတ်မှတ်ခံထားရတဲ့ထိုင်းနိုင်ငံနဲ့လူကုန်ကူးမှုစောင့်ကြည့်စီရင်သတ်မှတ်ခံထားရတဲ့မြန်မာနိုင်ငံတို့ကြားပူပေါင်းဆောင်ရွက်မှုတွေကြောင့်ဒေသတွင်းလူကုန်ကူးမှုရော့ကျလာသလားဆိုတာနဲ့နေဆက်ဒေသမွေးရစေဝါကုန်သွယ်မှုတိုက်ဖြက်ရေးအခြေအနေအလားအလာတွေကိုတော့မတ်တင်ကြီးထိုက်ကစူးစီးတင်ပြထားပါတယ်။
ထိုင်းနဲ့မြန်မာနှစ်နိုင်ငံဒေသတွင်းနေဆက်ရေးရာကော်မတီဆွေးနွေးပွဲမှာနှစ်နိုင်ငံစစ်ရေးဆက်ဆံရေးလူကုန်ကူးမှုနဲ့မူရစ်ကုန်ကူးမှုနေဆက်ဒေသလုံခြုံရေးတို့အပါအဝင်သဘောတူညီချက်12ချက်တို့ရခဲ့ပါတယ်။မြန်မာကိုယ်စားလှယ်အဖွဲ့ဝင်ဖြစ်တက်ရောက်ခဲ့သူထိုင်းနိုင်ငံဆိုင်ရာမြန်မာတမ်မတ်ကြီးဦးဝင်းမောင်ကသဘောတူညီချက်တချို့ကိုအခုလိုပြောပါတယ
်။ကျွန်တော်တို့နေဆက်မှာရှိတဲ့ဒီလူလူနှစ်ဖက်ပေါ့နော်အေးချမ်းချမ်းနေနိုင်ဖို့အတွက်လူမျိုးရေးကိစ္စတွေဆောင်ရွက်မဲ့အစီအမံပေါ့နောက်တစ်ခုကတော့မူရစေဝါကာကွယ်တားဆီးပေါ့နော်အဲ့ဒီချက်တွေသဘောတူညီမှုရတယ်ကျွန်တော်ရတော့သူစစ်တပ်ကအပိုင်းနေဖြစ်ပါတယ်နော
်ထိုင်းတော်ဝင်တပ်မတော်ကဒုတိယဗိုလ်ချုပ်ကြီးစာတစ်ပက်တရက်ဦးဆောင်တဲ့ထိုင်းကိုယ်စားလှယ်အဖွဲ့နဲ့မြန်မာတပ်မတော်ဒုတိယဗိုလ်ချုပ်ကြီးခင်စောဦးတို့ခေါင်းဆောင်ရတဲ့မြန်မာကိုယ်စားလှယ်အဖွဲ့တို့ချင်းမိုင်မြို့ Imperial Maypay Hotel မှာနှစ်နိုင်ငံနေဆက်ရေးရာကိစ္စတွေကိုနှစ်ရက်ကြာဆွေးနွေးခဲ့တာဖြစ်ပါတယ်ထိုင်းနိုင်ငံဟာဆိုရင်ပြီးခဲ့တဲ့2014အမေရိကန်နိုင်ငံသားရေးဝင်ကြီးဌာနကထုတ်ပြန်တဲ့နိုင်ငံတကာလူကုန်ကူးမှုတိုက်ဖျက်ရေးအစိုးရခန်းစာမှာအဆိုးဆုံးတရား3အဆင့်သတ်မှတ်ခံခဲ့ရသလိုလက်တလုံးမှာလည်းဒေသတွင်းလူကုန်ကူးမှုကိစ္စတွေထပ်မံပေါ်ပေါက်နေပြီးနိုင်ငံတွင်းလူကုန်ကူးမှုတိုက်ဖျက်ရေးလုပ်ငန်းကိုအင်တိုက်အားထိုက်လှုပ်ဆောင်နေတာဖြစ်ပါတယ်။မြန်မာနိုင်ငံကတော့TR2 Watchlet စောင့်ကြည့်ခံနိုင်ငံစီးရဲမှာထည့်သွင်းထားတာဖြစ်ပါတယ်။မြန်မာနိုင်ငံဘက်ကလည်းလက်တလော့ဖြစ်ပေါ်နေတဲ့လေစီးပြေဒုက္ခသည်တွေဟာမြန်မာနိုင်ငံတွင်းကရိုဟင်ဂျာတွေထွက်ပြေးကြတာမဟုတ်ဘဲလူကုန်ကူးမှုပြဿနာဖြစ်တယ်လို့ဒီအပိုင်းအတွင်းမှာပဲဥတီပြောဆိုနေတာဖြစ်ပါတယ်။ထိုင်းနဲ့မြန်မာနှစ်နိုင်ငံအစိုးရတို့နေဆက်ဖြတ်ကျော်လူကုန်ကူးမှုကိုပူးပေါင်းတိုက်ဖျက်နေတဲ့လုပ်ငန်းစဉ်အပေါ်မှာတော့ထိုင်းနိုင်ငံတွင်းမြန်မာအလုပ်သမားရေးဆောင်ရွက်နေသူဦးကျော်တောင်းကအခုလိုရှုမြင်ပါတယ်။
လူတွေရထောင်ရှိပြီးတော့လာနေတာဒီနိုင်ငံအဲ့နေဆက်ဖြတ်ကျော်တဲ့နေရာတွေမှာတာဝန်ကျတဲ့နိုင်ငံအရာရှိတွေနဲ့လုံးဝပါဝင်ပတ်သက်တယ်ထိုင်းနိုင်ငံအပြင်မှာဆိုလို့ရှိရင်လည်းဟိုရေးတပ်ဖွဲ့ရောဒီရက်ကြီးအုပ်ချုပ်တဲ့လူတွေရှင်ရောကိုလူပေါင်း90ကျော်ကိုဝန်ရံထုတ်ထားတယ်နောက်အကြောင်းအရာအဓိကအကြောင်းအရာသူကကျွန်တော်တို့မြန်မာနိုင်ငံထဲမှာအလုပ်လုပ်ပြီးတော့ဝဝလင်လင်ထမင်းနဲ့တူထမင်းစားစရာအလုံးမရှိသေးဘူးအဲ့ဒါကြောင့်မလို့အရွေးရောက်ပြီးတဲ့လူတိုင်းအလုံးလုံးနေတဲ့လူတိုင်းကဒီထိုင်းနိုင်ငံကိုနေ့တတူကထွက်နေကြတာပဲ
မြန်မာနဲ့ထိုင်းနှစ်နိုင်ငံကြားပူးပေါင်းဆောင်ရွက်မှုတွေမှာနှစ်နိုင်ငံအစိုးရတာဝန်ရှိသူတွေကြားပုံကိုရည်ရင်းနှီးမှုနဲ့ပူးပေါင်းဆောင်ရွက်မှုရှိဖို့ကလည်းအရေးကြီးတယ်လို့မူရစ်ရဲမှူးဟောင်းကြီးဦးခန်းအောင်ကထောက်ပြပါတယ
်ကျွန်တော်ဟိုတာဝန်ထောက်ဆောင်ခဲ့တော့လည်းဒီတော့ cooperation ကတော့တော်လေးကောင်းပါတယ်တော့ produce ရတာကတော့ personal လို့ပြောပါတော့ personal attachment ပေါ့ personal the relationship ကဟိုအရန်ကောင်းပါတခုဖြစ်ပြီဆိုရင်ကျွန်တော်တို့ကဟိုတယ်လီဖုန်းနဲ့ကောက်ဆက်တောင်မှကျွန်တော်အလုပ်လို့ရတဲ့အဆင့်ထိကိုကျွန်တော်တို့ကဟို establish လုပ်ထားတာပါဆိုတော့ဟိုခုနောက်ပိုင်းကျတော့ကျွန်တော်ထင်တယ်အဲ့ဒီဘက်မှာနည်းနည်းလေးအားနည်းမလားမသိဘူးကျွန်တော်အဲ့လိုမြင်တယ်ဘာလို့ဆိုတော့ဟိုလူတွေကအပြောင်းလဲတွေဖြစ်တာများတယ်သူတို့ဘက်လည်းအပြောင်းလဲတွေများတယ်ကျွန်တော်ဘက်လည်းအပြောင်းလဲတွေများတယ်လူတွေကအဲ့ဒီအဆင့်ထိကိုပြန်ပြီးတော့ဟို cooperation မရနိုင်ဘူးတဲ့
ချင်းမိုင်မျိုးကနှစ်နိုင်ငံကိုယ်စားလှယ်တွေရဲ့ဆွေးနွေးပွဲမှာတော့နေဆက်ဒေတာလုံခြုံရေးနှစ်နိုင်ငံနေဆက်တရားကိုစီးရေးဆက်ဆံရေးလူမှုရေးစီးပွားရေးကျန်းမာရေးနဲ့သဘာဝပတ်ဝန်းကျင်ဆိုင်ရာကိစ္စရပ်တွေနောက်အကြမ်းဖက်မှုတိုက်ဖျက်ရေးနဲ့လက်နက်ကုန်ကူးမှုတို့ကိုလည်းဆွေးနွေးခဲ့ကြပါတယ်။ဒါ့အပြင်ထိုင်းမြန်မာနေဆက်မှာနှစ်နိုင်ငံချစ်ကြည်ရေးအတွေ့ညီအမကြီးရွာတို့ကတိစောက်ဖို့ကိုလည်းသဘောတူခဲ့တယ်လို့ထိုင်းနိုင်ငံဆိုင်ရာမြန်မာတန်အမတ်ကြီးကပြောပါတယ်ရှင်
။မတ်တင်ကြီးတိုက်တင်ပြခဲ့တာပါ။မြန်မာအစိုးရဝန်ကြီးဌာန၄ခုကနိုင်ငံတကာကနေနှစ်ရှည်ချင်းငွေတွေရယူဖို့အတွက်ပြည်ထောင်စုလွှတ်တော်မှာဒီနေ့တင်ပြဆွေးနွေးခဲ့တဲ့အပေါ်လွှတ်တော်အမတ်တွေကဝေဖန်လိုက်ပါတယ်အစိုးရသက်တမ်းကုန်ကန်ဒီလိုချင်းငွေတွေရယူသုံးဆွဲတာက နောင်လာမဲ့ရွေးကောက်ပွဲမှာမဲဆွယ်စည်းရုံးမှုအတွက်အသုံးချမှုတွေရှိနေနိုင်တယ်လို့ထောက်ပြပြောဆိုနေတာပါ VOA သတင်းတောက်မတ်မီခါကသတင်းပေးပို့ထားတာပါ
ဒီကနေ့ကျင်းပတဲ့ပြည်တော်စုလွှတ်တော်မှာအစိုးရဝန်ကြီးဌာန၄ခုကကိုရီးယားဂျပန်စတဲ့နိုင်ငံတွေကနေအမေရိကန်ဒေါ်လာတန်း400နီးပါးချေယူဖို့လွှတ်တော်မှာတင်ပြဆွေးနွေးခဲ့ပါတယ်ချေယူမယ်ဝန်ကြီးဌာနတွေကတော့စောက်လုပ်ရေးဝန်ကြီးဌာနလျှက်စစ်စွမ်းအားဝန်ကြီးဌာနပို့ဆောင်ရေးဝန်ကြီးဌာနနဲ့ဗန်နာရေးဝန်ကြီးဌာနတို့ဖြစ်ပါတယ်ဒီလိုအမေရိကန်ဒေါ်လာတန်း400နီးပါးချေယူမယ်အပေါ်မှာလွှတ်တော်အမတ်အချုပ်ကခုလိုဝေဖန်ပြောဆိုခဲ့တာပါလွှတ်တော်ကိုတင်ပြလာတဲ့ချေငွေတွေအပေါ်မှာလွှတ်တော်အမတ်တွေကထောက်ပြမှုတွေလုပ်ခဲ့ပေမဲ့နောက်ဆုံးမှာမဲခွဲဆုံးဖြတ်မှုအရာထောက်ပြချက်တွေကအရာမထင်ခဲ့ဘူးလို့ပြည်သူလွတ်တော်ကိုယ်စားလှယ်တဦးဖြစ်တဲ့ဥခိုင်မောင်ကြီးကပြောပါတယ
်ချင်းငွေတွေကပတ်သက်ပြီးတော့မှအငင်းခုံဘလောက်ပဲပြောပြောကိုယ့်ဘက်ကငင်းပိုင်ခွင့်အားနည်းတယ်ဆိုတာကိုကျွန်တော်တို့ကကောင်းကောင်းသိလာပါတယ်တာဟာပါလို့ဆိုရင်ကျွန်တော်တို့ကအနိုင်ရပါတီမဟုတ်ဘူးเนาะနောက်ပြီးတော့အနိုင်ရအဖွဲ့အစည်းတစ်ဖွဲ့မဟုတ်တဲ့အတွက်ကျွန်တော်တို့ကလူနည်းစုကပဲထားပြီးကန့်ကွက်ပြောဆိုကြရတာဖြစ်ပါတယ်
ချင်းွေရယူတာမှာနှစ်ရှစ်ချင်းွေတွေဖြစ်ပေမဲ့ဒီလိုချင်းွေတွေဟာပြည်သူဗန္နာမှပြန်လည်ပေးဆက်နေရတာဖြစ်ကြောင်းတရားဥပဒေစိုးမိုးမှုအနိုင်ဆုံးကာလအကတိလိုက်စားမှုမြင့်မားနေတယ်လို့နိုင်ငံတကာကထောက်ပြမှုတွေရှိနေတဲ့လက်ရှိမြန်မာနိုင်ငံအနေနဲ့ချင်းွေရယူမှုဟာလေလွင့်မှုတွေရှိနိုင်ကြောင်းချင်းွေတွေရယူသုံးစွဲမှုတွေကိုနောင်လာမဲ့ရွေးကောက်ပွဲမှာမဲဆွယ်စည်းရုံးဖို့အတွက်အသုံးချမှုတွေရှိနေတယ်လို့လည်းပြည်သူတွေကထောက်ပြနေတယ်လို့ပြည်သူလွတ်တော်ကိုယ်စားလှယ်ဒေါက်တာအောင်မိုးညိုကခုလိုပြောပါတယ်
အဲ့ဒီမှာမှာလျှက်စင်မီမရနိုင်တဲ့နေရာတွေမှာကိုလျှက်စင်မီပေးမယ်လို့ရွာတိုင်းရွာတိုင်းပတ်သက်ဘလောက်ရှိမယ်လို့ဘာလို့ညာလို့ဆိုတာဒါတွေကိုမဲဆွယ်စည်းရုံးနဲ့အနေနဲ့သုံးနေကြသလားပေါ့နော်ဖုံပြိုးရေးလုပ်တယ်ဒါဒေါအောင်စားစုကြီးပတ်သက်မဟုတ်သလိုဦးသိန်းစင်တို့ဦးရှိမန်းတို့ပတ်သက်လည်းမဟုတ်ဘူးနိုင်ငံတော်ရဲ့ပတ်သက်တွေပြည်သူလူရဲ့ပတ်သက်တွေနော်ဒီလိုရဲ့ဘန္တာနဲ့အခွန်ဒုက္ခရတဲ့ငွေနဲ့ကျွန်တော်တို့ကအခုလိုမျိုးဖုံမျိုးကြီးတွေလုပ်ပေးတာ
လက်ရှိမှာစောက်လုပ်ရေးဝန်ကြီးဌာနကရန်ကုန်တလလူကူးကြိုးတရာအရှိ6000ကျော်ရှိတဲ့တရာစောက်လုပ်ရေးအတွက်ကိုရီးယားနိုင်ငံကနေအမေရိကန်ဒေါ်လာတန်း130ကျော်ချေးယူมาဖြစ်ပါတယ်ဒီလိုလှုပ်ဆောင်ဖို့အတွက်လဲစစ်တမ်းကောက်ယူထားပြီးဖြစ်ကြောင်းတရာစောက်လုပ်ဖို့အတွက်ဒလပတ်ကန်းမှာရှိနေတဲ့နေရာအချို့ကိုဖယ်ရှားမယ်လို့လဲပြောဆိုလိုက်ပါတယ်ဒီလိုဖယ်ရှားတာမှာရော်ကျင်းငွေပေးသွားမယ်လို့လဲစောက်လုပ်ရေးဒုဝန်ကြီးဦးကျော်လွင်ကခုလိုပြောပါတယ
်စီမံကိန်းတွေနဲ့ပတ်သက်ပြီးတော့လုပ်ကိန်းနဲ့ဆောက်ရုံများအကြမ်းမြင့်တင်ပြရင်ကျွန်တော်ရန်ကုန်ဘက်ကမ်းမှာဒီစီမံကိန်းတွေအတွင်းဆောက်ရုံများထိခိုက်မှုမရှိပါဘူးဒလဘက်ကမ်းမှာတော့ဘူမိအောင်လမ်းနဲ့စီမံကိန်းတွေမြေအတွင်းဆောက်ရုံချို့စတင်ကြောင်းဗုဒ္ဓရုပ်ကတော့လမ်းမေးစည်းဆိုင်များရှိပါတယ်အဲ့တော့ဒီဟာနဲ့ပတ်သက်ပြီးတော့အ ਨੇ ဆုံးလုပ်ကိန်းတဲ့ဟာကိုပဲကျွန်တော်တို့ချက်သိမ်းလာမျိုးနဲ့ပြန်လည်နေရာချတာမျိုးလုပ်မှာဖြစ်ပြီးတော့ဒီဟာနဲ့ပတ်သက်တဲ့နှစ်နာချင်းများကိုလည်းထိုက်တဲ့သူကျွန်တော်တို့ဒီကော်မတီအစင်းနဲ့ဖွဲ့စည်းပြီးတော့ပေးသွားမှာဖြစ်ပါတယ်
လျှက်စစ်စွမ်းအားဝန်ကြီးဌာနကရန်ကုန်မြို့လျှက်စစ်ဓာတ်အားဖွံ့ဖြိုးရေးပြုပြင်ပြောင်းလဲဖို့အတွက်ဂျပန်ကနေအမေရိကန်ဒေါ်လာတန်း60နီးပါးချေယူမှဖြစ်ပါတယ်။ရန်ကုန်မြို့နယ်16မြို့နယ်မှာလျှက်စစ်ဖွံ့ဖြိုးရေးလုပ်ငန်းတွေလှုပ်ဆောင်မယ်လို့လျှက်စစ်ဒုဝန်ကြီးဦးအောင်တန်းဦးကပြောပါတယ်။ပို့ဆောင်ရေးဝန်ကြီးဌာနကလည်းတိလဝါအထူးစီးပွားရေးဆောင်အတွက်စိတ်ကမ်းတည်ဆောက်ဖို့ဂျပန်ကနေအမေရိကန်ဒေါ်လာတန်း100ကျော်ချေယူမှာပါ။ဒီစိတ်ကန်းကိုလာမဲ့ဂျွန်လာမှာစတင်ဆောက်လုပ်မှာဖြစ်ပြီးအရင်ကလည်းစိတ်ကန်းဆောက်လုပ်ဖို့အတွက်ပထမရက်အနေနဲ့အမေရိကန်ဒေါ်လာတန်း80နီးပါးဂျပန်ကနေချေယူထားတယ်လို့ပို့ဆောင်ရေးဒုဝန်ကြီးဦးဟန်စိန်ကဒီကနေ့ပြည်တော်စုလွှတ်တော်မှာပြောဆိုလိုက်ပါတယ်ဒီပြင်လက်တလုံးမှာငွေကြေးလည်ပတ်မှုအခက်ခဲကြောင့်ဖွံ့ဖြိုးမှုအားနည်းနေတဲ့အသေးစားအလက်စားစီးပွားရေးလုပ်ငန်းတွေကိုချေးငွေထုတ်ချေးနိုင်မှုအတွက်ဗန္နာရေးဝန်ကြီးဌာနကလည်းဂျပန်နိုင်ငံကနေအမေရိကန်ဒေါ်လာတန်း40ကျော်ချေယူမယ်လို့လွှတ်တော်မှာတင်ပြခဲ့ပါတယ်ဒီလိုဝန်ကြီးဌာနအသီးသီးကချေးငွေတွေရယူတာနဲ့ပတ်သက်ပြီးဗန္နာရေးဝန်ကြီးဌာနဒုဝန်ကြီးဒေါက်တာလင်းအောင်ကချင်းငွေတွေရယူတာနဲ့ပတ်သက်ပြီးခုလိုရှင်းလင်းပြောဆိုသွားပါတယ
်ဒီချင်းငွေပေးရတဲ့အဖွဲ့အစည်းများရဲ့ဘူဝါဒဤမှန်းချက်စီကံသတ်မှတ်ချက်များနဲ့ကိုက်ညီပြီးတော့မှကျွေးမိရယူမယ်ဖွဲ့စည်းတွေရဲ့လိုအပ်ချက်စီကံသတ်မှတ်ချက်တွေကိုလက်ခံနိုင်မှုချင်းငွေပေးတဲ့သူကလည်းချင်းငွေရယူတဲ့အပေါ်မှာယုံကြည်မှုတို့ပြည့်စုံမှသာဒီချင်းငွေတွေရယူနိုင်တာဖြစ်ပါလေ
ဒီကနေ့လွှတ်တော်မှာတင်သွင်းမှုအရာဝန်ကြီးဌာန၄ခုကချေးယူမယ်အမေရိကန်ဒေါ်လာတန်း400နီးပါးဟာအတုံးနှုံး100ခိုင်နှုံးနဲ့နှစ်ရှည်နှစ်40နီးပါးပေးဆက်ရမယ်နှစ်ရှည်ချင်းငွေတွေပဲဖြစ်ပါတယ်ဒီချင်းငွေတွေနဲ့ပတ်သက်ပြီးပြည်တော်စုလွှတ်တော်မှာလာမဲ့တနင်္လာနေ့25ရက်နေ့မှာလွှတ်တော်ကိုယ်စားလှယ်တွေကအသေးစိတ်ဆွေးနွေးကြမှာဖြစ်ပါတယ
် VOA သတင်းနောက်မမေကရန်ကုန်မြို့ကနေသတင်းပေးပို့ခဲ့တာပါအခုတော့ 2008ဖွဲ့စည်းပုံပြင်ဆင်ရေးမှာအကြက်တဲရှိနေပြီးတိုင်းသားတွေနဲ့ညဉ့်ညံ့ရေးဆွေးနွေးပွဲတွေဟာလည်းရှေးမတိုးနိုင်တဲ့အခြေအနေကြုံနေရတယ်လို့88ခေါင်းဆောင်တွေနဲ့တိုင်းသားပါတီခေါင်းဆောင်တွေကပြောဆိုပါတယ် UNA စီးလုံးညညွတ်သောတိုင်းသားလူမျိုးစုမဟာမိတ်များအဖွဲ့နဲ့88မျိုးဆက်ညဉ့်ညံ့ရေးနဲ့ပွင့်လင်းလူအဖွဲ့အစည်းကခေါင်းဆောင်တွေဒီကနေ့တွေ့ဆုံပြီးလက်ရှိနိုင်ငံရေးအခြေအနေတွေကိုသုံးသပ်ခဲ့ကြတာပါ VOA သတင်းတောက်နိုင်ကိုအင်ကပြောပြပါမယ်
1990ခုနှစ်ရွေးကောက်ပွဲဝင်တိုင်းရင်းသားနိုင်ငံရေးပါတီတွေနဲ့စုဖွဲ့ထားတဲ့စီးလုံးညီညွတ်သောတိုင်းရင်းသားလူမျိုးစုများမဟာမိတ်ဖွဲ့ UNA နဲ့88မျိုးဆက်ငြိမ်းချမ်းရေးနဲ့ပွေလင်းလူဖွဲ့စည်းခေါင်းဆောင်တို့ဟာလက်ရှိဖြစ်ပေါ်နေတဲ့နိုင်ငံရေးခင်းကျင်းတွေနဲ့ပတ်သက်ပြီးတော့ဒီကနေ့မနေ့ရန်ကုန်မြို့မှာတွေ့ဆုံဆွေးနွေးခဲ့ပါတယ်။ဒီကနေ့နှစ်ဖက်တွေ့ဆုံဆွေးနွေးချက်တွေနဲ့ပတ်သက်လို့88မျိုးဆက်ငြိမ်းချမ်းရေးနဲ့ပွေလင်းလူဖွဲ့စည်းကခေါင်းဆောင်သူဖြစ်သူဥက္ကူကြီးကအခုလိုပြောပါတယ်
။ဖွဲ့စည်းပုံခြေလှမ်းဥပဒေပြင်ဆင်ရေးနဲ့ပတ်သက်တဲ့ဖြေချ။နောက်ဒီကောက်ပွဲနဲ့ပတ်သက်တဲ့အခြေအနေတွေ။နောက်တိုင်းရင်းသားနိုင်ငံတိုင်းစော်လန်ရေးဖွဲ့စည်းများနဲ့အပြစ်ခံကြဆဲရေးခြေညံရေးဆွေးနွေးပွဲနဲ့ပတ်သက်တဲ့ဖြေချတွေအားလုံးကျွန်တော်တို့ဆွေးနွေးပြပါတယ
်။ဒီကနေ့ဆွေးနွေးချက်ထဲမှာ2008ဖွဲ့စည်းပုံခြေခံဥပဒေကိုတနင်္ဂနွေလုံးအတိုင်းအတာရကန့်ကွက်မှုတွေရှိနေပေမဲ့လည်းပြန်လည်ပြင်ဆင်ဖို့ခက်ခဲနေတဲ့အခြေအနေရှိနေတယ်လို့ UNA ခေါင်းဆောင်သူလည်းဖြစ်ရခိုင်မျိုးသားဒီမိုကရေစီဖွဲ့ချုပ်ဥက္ကဋ္ဌဟောင်းလည်းဖြစ်တဲ့ဦးအေးသာအောင်ကအခုလိုပြောပါတယ
်။တက္ကသိုလ်ကမှတော့ပြန်မလို့လို့ကော်မတီတွေကော်မရှင်တွေဖွဲ့ပြီးတော့ကျိုးပန်းဆောင်ရွက်နေပေမဲ့တကယ်တကယ်လက်ထက်မှာနောက်ချက်ဖြစ်ပြီးပြန်နိုင်မဲ့အနေအထားတွေအခြေအနေတွေကျွန်တော်ကမတွေ့ရဘူး။နောက်တော့ဒီကျိုးပန်းပြန်နိုင်မဲ့အလားအလာကလည်းသိပြီးတော့မနေဘူး။အထူးသဖြင့်နောက်ချက်ဖြစ်ပြီးအခြေခံဥပဒေကိုပြန်ဖို့ကျိုးပန်းတဲ့အခါမှာအထူးက25ရာခိုင်နှုန်းသာကျန်တော့ကိုယ်စနေများတဲ့ဘုတ်လက်ခံမှာသဘောတူမှာပြင်နိုင်တဲ့အနေအထားတွေကိုတွေ့ရတယ်
။ဒါ့အပြင်မြန်မာဆိုရငင်းချမ်းရေးဖော်ဆောင်ရေးလုပ်ငန်းကော်မတီနဲ့တိုင်းဒေသလက်နက်ကိုင်အဖွဲ့ NCCT တို့ကြားတနင်္ဂနွေလုံးအပြစ်ခတ်ရဆဲနိုင်ရေးအတွက်အချင်းချင်းတွေ့ဆုံဆွေးနွေးပြီးအပြစ်ခတ်ရဆဲရေးဆိုင်ရာမူကြမ်းကိုလက်မှတ်ရေးထိုးနိုင်ခဲ့ပါတယ်။လက်ရှိမြန်မာဆိုရနဲ့တိုင်းဒေသလက်နက်ကိုင်အဖွဲ့စည်းတွေကြားမတိမကျဖြစ်နေတဲ့အပြစ်ခတ်ရဆဲရေးဆိုင်ရာသဘောတူညီချက်ကိစ္စရပ်တွေပေါ်မှာနှစ်ဖက်ဖွဲ့ကနေသဘောထားပေးဖို့သွားမယ်လို့လဲ UNA ခေါင်းဆောင်ဦးအေးတအောင်ကအခုလိုပြောပါတယ်
။လာမယ်လားနေရနေမှာကျင်းပါမယ်တိုင်းရင်းသားဒီလက္ခဏာလောကီလာမှာကျင်းပါမယ်တိုင်းရင်းသားဒီလက္ခဏာကိုကျွန်တော်နှစ်ဖွဲ့ကစာပို့မယ်ခရီးစာတဲ့မှာတိုင်းရင်းသားဖွဲ့စည်းတယ်တိုင်းရင်းသားရဲ့ကျိုးပန်းဆောင်ရွက်မှုကိုဟောပေးတဲ့သဘောနဲ့ပါမယ်ဒီကပင်စီနံပါတ်2ဖို့ခေစားညီငယ်ရဲ့ဖြစ်စဉ်နိုင်ငံရေးဆွေးနွေးပွဲမူပေါင်းနောက်ဆဲဆဲဒီဆောင်စုဒီဆောင်ဖို့ခေစားကနရီကိုပြည်ထောင်စုရေးသားပြပေါ်မှာဖြစ်ပါတယ
်။လာမယ့်2025ယူကောက်ပွဲကျင်းပဖို့ယူကောက်ပွဲကော်မရှင်ကနေတရားဝင်ကြေညာတာမျိုးမရှိသေးပေမဲ့ဒီမိုကရေစီအင်အားစုတွေနဲ့တိုင်းသားနိုင်ငံရေးပါတီကြားညှိနှိုင်းသွားဖို့88မျိုးဆက်ငြိမ်းချမ်းရေးနဲ့ပွေလင်းလူဖွဲ့စည်းကနေကြိုးပမ်းလှုပ်ဆောင်သွားမယ်လို့လဲဥက္ကူကြီးကပြောပါတယ်။လက်ရှိ NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်နဲ့တိုင်းသားနိုင်ငံရေးပါတီတို့အကြားမဟာမိတ်အခမ်းအနားတွေမှာပြည်ပြင်းမှုအားနည်းနေသေးတယ်ဆိုတဲ့သဘောထားမြင်တွေထွက်ပေါ်နေတဲ့အပေါ်မှာဥဧတအောင်ကအခုလိုပြောပါတယ
်။ဒီနေ့ဒီနေ့ခိုင်နာဖွဲ့စည်းတဲ့မဟာမိတ်ဖွဲ့ဖို့ကိစ္စကိုဒီနေ့ဒီကချုပ်ပါလာတော့ရှိတယ်။အရှိမတီဒါလည်းရှိတယ်။ဒီကောက်ပွဲအပြီးမှာစစ်တော်မှာစာပို့ပေါင်းဆောင်ရွက်နိုင်မယ်အလားအလာတွေကိုဆွေးနွေးချုပ်ပါနေတာတော့ရှိပါတယ်။ဒီနေ့ဒီခိုင်နာပါတီတွေကိုခိုင်နာလူမျိုးတွေကိုကိုစားပြုတယ်မချုပ်ဘူးဆိုတာပြောဖို့ဖြစ်ပါတယ
်။မြန်မာနိုင်ငံမှာနိုင်ငံရေးရအကြတဲ့ကာလအခက်အခဲတွေနဲ့တွေ့ကြုံနေရတဲ့ကာလမှာထပ်ပေါ်တစ်ခုရရှိအောင်အစအပြုစုနေတာဖြစ်ပြီးနောက်ထပ်လည်းဒီမိုကရေစီပါတီတွေနဲ့ဆက်လက်ဆွေးနွေးသွားဖို့ရှိနေတယ်လို့ဒီကနေ့ဆွေးနွေးချက်တွေကိုလည်းထုတ်ပြန်သွားမယ်လို့လည်းဦးအေးတအောင်ကပြောပါတယ်။ဒီကနေ့ဆွေးနွေးပွဲမှာ UNA ဘက်ကနိုင်ကဥခွန်သူဦးဦးအေးတအောင်ပါဝင်ရှမ်းမျိုးသားဒီမိုကရေစီဖွဲ့ချုပ်မော်မျိုးသားပါတီရခိုင်မျိုးသားပါတီကရင်ပါတီကယန်မျိုးသားပါတီအစရှိတဲ့ UNA ဖွဲ့ဝင်ပါတီခုနှစ်ဖွဲ့တက်ရောက်ခဲ့တယ်လို့88မျိုးဆက်ငင်းချမ်းရေးနဲ့ပွေလင်းလူဖွဲ့စည်းကမင်းကိုနိုင်ကိုကိုကြီးကိုမြအေးအစရှိတဲ့ခေါင်းဆောင်တွေတက်ရောက်ခဲ့ပါတယ်ခင်ဗျာ
။ထိုင်းခြေဆိုင် VOA သတင်းတောက်နိုင်ကိုအင်ရဲ့သတင်းပေးပို့ချက်ကိုနားဆင်ခဲ့ရတာပါ။ဒီညအတွက်သတင်းပေးပို့ချက်တွေကတော့ဒီလောက်ပါပဲခင်ဗျာ။မကြခင်မှာအပတ်စဉ်ကဏ္ဍတွေနားဆင်ရတော့မှာပါ။မနက်ဖြန်စနေည VOA တိုက်ရိုက်လေလံအစီအစဉ်တင်ဆက်တဲ့အခါလက်တလောနိုင်ငံတကာကအာရုံစိုက်နေကြတဲ့လီစီပြေဒုက္ခသည်တွေအရေးနဲ့ပတ်သက်ပြီးဆွေးနွေးကြမှာမို့သောရရှင်တွေပါဝင်ဆွေးနွေးကြဖို့ဖိတ်ခေါ်အပ်ပါတယ
် VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ BOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွှင့်မီတာ kilohertz အသေးစိတ်ကို burmese.boanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မြန်မာစံတော်ချိန်ည9နာရီခွဲရှိပါပြီ။ VOA ရဲ့တောက်ကြနေညဘက်အစီအစဉ်တွေကိုည10နာရီအထိလိုင်းနူမီတာ25 kHz 11965လိုင်းနူမီတာ32 kHz 9339လိုင်းနူမီတာ50 kHz 5885တို့ကနေဆက်ပြီးထုတ်လွှင့်နေတာပါ။အခုဒုတိယနိုင်ရီဝက်အတွင်းအမျိုးသမီးကန္တာသုဒ္ဓဆုံလင်းအမေရိကန်တခွင်အစီအစဉ်နဲ့အတူသိပ္ပံနဲ့နီးပညာကဏ္ဍမှာတော့
battery လောက်တဲ့ခါမှာပါရခဲကအမတန်အရှိတောက်ဖြစ်တယ်။ဒီကဲရီကလေတွေကလည်းပြောင်းနေသွားပြီးတော့လူတွေရဲ့ကျန်းမာရေးဥပမာဆိုရင
်နောက်ပိုင်းမှာတင်ဆက်မဲ့သိပ္ပံနဲ့ဤပညာကဏ္ဍမှာစောင့်မျှော်နားဆင်နေပါတယ်အခုတော့အမျိုးသမီးရေးရာကဏ္ဍကိုတင်ဆက်သွားမှာပါ HIV/AIDS ရောဂါကူးစက်မှုကိုထိန်းချုပ်ရမှာကဘာကြီးအနေနဲ့တိုးတက်မှုတွေရရှိခဲ့ပြီး2030ခုနှစ်မှာအပြည့်အသက်ပပျောက်နိုင်မှုကုလသမဂ္ဂကရည်မှန်းထားပါတယ်မြန်မာနိုင်ငံမှာ HIV/AIDS ရောဂါကူးစက်ခံရသူအမျိုးသမီးတွေရဲ့ဒီရောဂါရရှိမှုအခြေအနေနဲ့ပတ်သက်လို့ဒီတစ်ပတ်အမျိုးသမီးကဏ္ဍမှာဒေါ်လလတန်းကတင်ပြထားပါတယ် You can bend but never break me cause it only serves to make me more determined to achieve my final goal and I come back even I want to say to the world that is time for usto redouble our effort to fast track our actions to make sure that
ကျွန်တော်တို့ပြောလိုတာကကျွန်တော်တို့ကြိုးပမ်းမှုတွေကိုနှဆတိုးရမယ်ဆောင်ရွက်စရာတွေကိုမြန်မြန်ထက်ထက်လုပ်ရမယ်ခြေလှမ်းတွက်ရမယ်ဒီလိုအတူတကွလှုပ်ဆောင်သွားမယ်ဆိုရင်2030မှာ it's yoga ကုသပြန်ပွားမှုတွေကိုကျွန်တော်တို့မလွဲမသွေထိန်းချုပ်သွားနိုင်မှာဖြစ်ပါတယ
်အဲ့ဒါကတော့ဒီဇင်ဘာလ1ရက်နေ့မှာကြက်ရောက်ခဲ့တဲ့နိုင်ငံတကာ it's yoga တိုက်ဖျက်ရေးနေ့အတွက်ယူဆပြီးUNAIDS အစီအစဉ်ရဲ့မှုဆောင်ဒါရိုက်တာမီရှယ်ဆီဒေဘီကပြောသွားခဲ့တာပါလွန်ခဲ့တဲ့35နှစ်က HIV/AIDS ရောဂါကဘာကြီးမှစတင်ဖြစ်ပွားခဲ့ပြီးတဲ့နောက်လူပေါင်းသန်း80လောက်ဟာ HIV/AIDS ရောဂါကူးစက်ခဲ့ပြီးလူပေါင်းသန်း40နီးပါးဒီရောဂါကြောင့်သေဆုံးခဲ့ရပြီဖြစ်ပါတယ်ဒါပေမဲ့မကြာမီနှစ်များတွင်မှာတော့ဒီရောဂါကာကွယ်မှုနဲ့ကုသမှုမှာကဘာကြီးအနေနဲ့တိုးတက်မှုရရှိခဲ့တာဖြစ်ပါတယ်ဒါပေမဲ့လို့လေကုလသမဂ္ဂကမှန်းထားတဲ့တက္ကသိုလ် 2030 မီဒီယောဂတိုက်ဖြစ်နိုင်ဖို့ကအမျိုးသမီးနဲ့မိန်းကလေးငယ်တွေလိင်တူဆက်ဆံတဲ့အမျိုးသားတွေအချင်းသားတွေနဲ့လိင်လုံငါမှလုတ်ကင်ကြသူတွေအပါအဝင်ဥပိ္ပခာပြုခံထားကြရသူတွေကိုလက်လှမ်းပြီးကုသနိုင်ဖို့နဲ့အကာအကွယ်ပေးနိုင်ဖို့လိုတာဖြစ်ပါတယ်မြန်မာနိုင်ငံမှာ HIV/AIDS ယောဂအခြေအနေဟာဘယ်လိုရှိပါသလဲ UNAIDS ထုတ်ပြန်တဲ့အစီရင်ခံစာအရ2013မှာ HIV/AIDS ယောဂါဖြစ်ပွားနေသူပေါင်း2000နီးပါးရှိရမှာအသက်15နှစ်ကနေ49နှစ်ကြာဖြစ်ပွားမှုနှုန်းဟာ 0.6% ခန့်နှုန်းရှိပါတယ်။အသက်15နှစ်နဲ့အထက် HIV/AIDS ရရှိနေသူပေါင်းဟာ 38,000 ရှိပြီး15နှစ်အထက်အမျိုးသမီးတွေအနက်ကတော့ 63,000 ရှိပါတယ်။ဒီကင်ကနန်းတွေအနက်လိင်လုံငါမှလွတ်ကိုင်းသူအမျိုးသမီးတွေကြား HIV ဖြစ်ပွားမှုဟာ 8.1% ခန့်နှုန်းရှိပြီးလိင်တူဆက်ဆံတဲ့ယောက်ျားတွေကြား 10.4% ခန့်နှုန်းရှိကာဆေးတုအသုံးဆွဲသူတွေကြား 18.4% ခန့်နှုန်းရှိတာဖြစ်ပါတယ်။ဒေါက်တာဒေါကင်ဆောဝင်းကတော့ကနေဒါခြေဆိုင်အယ်ဘတ်တာဆေးသက်သူမှာကတိကဖြစ်ဆောင်ရွက်နေသူဖြစ်တဲ့အပြင်လူ့အခွင့်အရေးနဲ့ဆေးပညာဆက်ဆံမှုကိုလည်းအထူးပြုလေ့လာခဲ့သူဖြစ်ပါတယ်
။အထူးဖြင့်ဒီဗမာနိုင်ငံမှာဆိုလို့ရှိရင်အခုဒီစီပွားရေးအနေထားအရပေါ့နော်ဒီအမျိုးသမီးတွေကလိင်နဲ့ပတ်သက်တဲ့အဲလုပ်ငန်းတွေမှာလည်းအခြေအနေအရရအရပေါဝင်ပတ်သက်နေတာတွေရှိတယ်အဲ့တော့ဒီလိုမျိုးတခြားတိုင်းပြည်တွေမှာဆိုလို့ရှင်တော့ဒီလိုမျိုးလိင်နဲ့ပတ်သက်တဲ့လုပ်ငန်းတွေမှာလှုပ်ဆောင်နေတဲ့အမျိုးသမီးတွေအတွက်ကျူးစွဆောင်ရှောက်မှုလုပ်ငန်းတွေဒီအမျိုးသမီးတွေရဲ့ကျန်းမာရေးအတွက်အကာအကွယ်ပေးတဲ့ကုသပေးတဲ့ဟာတွေကစနစ်တကျရှိရလीဗမာပြည်မှာကျတော့ဒါကိုအတရားဝင်လို့မတက်မှတ်ထားတဲ့အတွက်အဲ့ဒီအမျိုးသမီးတွေကသူတို့ကလည်းပုံရှိုးွယ်ရှိုးလောက်ကင်နေကြရပြီးတော့သူတို့အတွက်ကျန်းမာခြင်း ဆိုင်ရာဒီပြည်သူစောင့်ရှောက်မှုကစနစ်တကျမရှိဘူးအထူးသဖြင့်ကာကွယ်ရေးမှာရောကုသရမှာရောသူတို့ကဒီလူတိမခံနိုင်တဲ့အနေအထားနောက်တစ်ခုကဒီလိုမျိုးခွဲခြားဆက်ဆံတာအထင်သေးရှုံချတာအဲ့လိုပြဿနာတွေရှိတော့သူတို့ရဲ့အခြေအနေမှန်ယောဂအမှန်ကိုလူတိမခံရတာဒါကဒီယောဂကာကွယ်ရေးဘိုင်းမှာလည်းအဟန့်တားဖြစ်တယ်နဘရောကုတာရေးပိုင်းမှာလည်းအများကြီးဟိုအဟန်တာဖြစ်အထူးသဖြင့်ဒီအခြေခံပညာလောက်တောင်မတက်ကြမှုဆိုလို့ရှိရင်ဒီလိုမျိုးဒီယောဂဟာတူနဲ့တူဘယ်လိုကူးဆက်တယ်အဲကိုယောဂမဖြစ်အောင်ဘယ်လိုကာကွယ်ရမယ်ဆိုတဲ့ဒီတည်တင်းတည်ထိုက်တဲ့ဒီကျမ်းမာရေးအပညာပေးအချက်အလက်တွေကိုမသိခဲ့တဲ့အတွက်ဒီလိုမျိုးကိုမကာကွယ်နိုင်တဲ့အနေအထားကြီးလည်းဗမာပြည်မှာအများကြီးရှိပါတယ်အထူးသဖြင့်ဒီအစုံဖျားဒေသမှာရောက်နေတဲ့အမျိုးသမီးတွေဆိုရင်ရှိတယ်။နောက်တစ်ခုကလည်းဒီယဉ်ကျေးမှုဓလေ့ထုံးစံအရအိမ်တော်စုတစ်ခုမှာအမျိုးသားတွေကလာအိမ်တော်ဦးစီးဖြစ်တယ်ခေါင်းဆောင်ဖြစ်တဲ့အတွေ့တခါလေကြလို့ရှိရင်တချို့အမျိုးသမီးတွေကြတော့လေယောဂကိုဘယ်လိုကုရဲဆိုတာသိတယ်ဘယ်လိုကာကွယ်ရမယ်ဆိုတာသိပေမဲ့ကိုယ့်ရဲ့အမျိုးသားကိုမပြောရဲမဆိုရဲတဲ့အတွေ့ပြောနိုင်တဲ့ချင်းနေအခွင့်ခါမရှိတဲ့အတွက်တိတိကြီးနဲ့ပဲဒီလိုမျိုးယောဂကူးဆက်ခံလိုက်ရတဲ့အနေအထားတွေလည်းအများကြီးတွေ့နေရပါတယ
်မြန်မာနိုင်ငံမှာ HIV AIDS ယောဂဝေဒနာရှင်အမျိုးသမီးတွေဘယ်လိုဒုက္ခတွေ့ကြုံခံစားနေကြရပါသလဲထိုင်းမြန်မာနယ်စပ်ရှိဆန်ခရဘူရီမှာရောက်ရှိနေတဲ့နော်ဝါဆိုတဲ့အမျိုးသမီးတူကတော့သူယောဂကူးဆက်လာပုံကိုအခုလိုပြောပြခဲ့ပါတယ
်ကျမတို့လူမယာ2002မှာကွယ်သွားတယ်2004မှာပြန်ပေါင်းကြတယ်2005မှာတခါပြန်ကွယ်တယ်အဲ့ဒီတော့မှကျမသေးရတယ်ကျမလက်မှာရှင်ကပ်ပြီးမပြောက်တော့ဘူးသူနာဖြစ်တယ်အဲ့တော့ဆေးရုံသွားတော့ဆေးရုံကသွေးစစ်တော့သေးရတယ်အဲ့လိုသေးရတော့ခံစားရရှက်တော့ပေါ့ရှက်တာကအများဆုံးပါဆရာဒါမဲ့ကိုသိတယ်လေကိုရှာလို့ရတာမဟုတ်ဘူးဆိုတာသိပေမဲ့ဒီယောဂကတော့စတော့ကလည်းဒီယောဂကငါရက်လိုက်မယ်လို့ဘဒုံးကမှမရည်ရွယ်ထားဘူးဆိုတော့ရှဲလဲရှဲလဲယောက်ျားကိုစိတ်တူတယ်အပလောကကျမသမီးမစားဘူးသမီးမစားတော့ဒီဆေးရုံကဆေးရမလေးဒီဝိမလိုင်းဆေးရုံကတနေ့တယောက်တနေ့တယောက်လာလာပြီးတော့အပိစကပြောတယ်နောက်ဆုံးကျမနာတယ်ကိုဘာဝင်သွားလဲဆိုတော့နော်ဝါကအမေဖြစ်နေပြီတဲ့ကိုမပိုင်တော့ဘူးတဲ့ဒါကိုကလေးတွေကကိုပိုင်တယ်တဲ့ဒါကြောင့်ကလေးတွေအတွက်အသက်ရှင်ပေးပါတဲ့အဲ့ဒီစကားသခွန်းနဲ့ကျမခွန်အားပြလာပြီးတော့
နော်ဝါလူပဲခင်မွန်ဒေစီက HIV AIDS ယောဂကူးစက်ခံရသူနောက်တူကတော့အသက်32နှစ်အရွယ်အမျိုးသမီးတူဖြစ်ပါတယ်သူရဲ့ပြောပြချက်က
ကျမအမျိုးသားဆုံးတော့ကျမသိရတာကမှအမျိုးသားစီရရတာမှအမျိုးသားကလေငါးဆယ်ပင်မော်တွေလိုက်တာလေသူကဆက်ဆရာဆိုတော့လေဦးစီးဆက်ဆရာနှစ်ခုလုံးလောက်တာပေါ့နော်သူတို့အဲ့မှာသူတို့ကတော့အဲ့လိုနေရာတွေကသူတို့ကလည်းရပဲထင်တယ်ကျမတို့ကတော့မသိဘူးပေါ့နော်အာသူကလေးဒီကိုကျမတို့စီမံနေလိုက်ကြရတယ်နဲ့ကျမတို့ကလည်းမသိဘူးအခုသူကျမရေမကောင်းလို့ပြန်တက်လာမှကျမတို့ကဆေးတွေကုတယ်ပါဘာယောဂဖြစ်လို့ဖြစ်မဲ့မသိဘူးဒီယောဂဖြစ်မှလည်းကျမတို့မသိဘူးပေါ့နော်အာနဲ့ကလေးရရခြာပေါ်မှာကုတယ်ကုလို့မရတဲ့အပြင်ရန်ကုန်ဂျပန်ဆေးရုံကိုလာကုတာပေါ့နော်ဂျပန်ဆေးရုံကိုလာကုတော့ဂျပန်ဆေးရုံမှာကျမတို့က၄လပိုင်း28ရက်နေရာတက်လာတာပေါ့နော်အာ၅လပိုင်းဟို24ရက်သူခံတယ်မှအဲ့မှာဆရာမကျမအတင်းမေတော့သူပေခါနီးမှမေးပါတော့။ဘာရောပါဖြစ်တာလဲဆရာမအတင်းမေဆရာမအစမပြောဘူးပေါ့နော်။ကျမအတင်းမရမကမေတော့ဆရာမကျမတနာတော့မပြောဘူးတဲ့။နောက်ရကျမအတင်းမရမကသူပေခါနီးမှကျမမေးတော့ဆရာမအဲယောဂအချက်ပြီးယောဂဖြစ်နေတယ်လို့ပြောတယ်။ကျမညီကမှမတယ်အများကြီးရှိတယ်ဆေးရောက်တော့ရှိတယ်။ကျမတရားမှမခေါ်ချဘူးပေါ့နော်။ကိုရတော့ဝင်နေရတာပေါ့ဒါပဲကိုစိတ်ကိုကိုဖြေးတာပေါ့
။နောက်ထပ်ကန်ဆိုးသူအမျိုးသမီးတူကတော့တရုတ်ပြည်မှာရောင်းစားခံခဲ့ရတဲ့ဝေဒနာရှင်တူဖြစ်ပါတယ်။သူ့ရဲ့ဖြစ်ရပ်ကတော
့တမီးတိကတော့တမီးတော့နည်းနည်းလောက်တော့ရှိပြီပေါ့နော်။တမီးကဒီတရုတ်ပြည်ကိုရောင်းစားခံလို့ရောက်သွားတဲ့အချိန်မှာဖြစ်သွားတာပါ။ကိုရောက်တော့သူတို့ကဟိုယောက်ျားပေးစားတာပေါ့နော်။ဒါမဲ့ဟိုကိုယောက်ျားတော့ကိုဘောကောင်းပါတယ်။ဒါမဲ့ဟိုကိုယောက်ျားမှာဒီလိုယောဂမျိုးပါညာရှိတော့ကိုကတော့တခြားမသိဘူးပေါ့။အဲ့အချိန်မှာအဲ့ရမှာတာသမီးနှစ်ယောက်ရခဲ့ပါတယ်။ရပြီးတကြီးပြန်လာတယ်။ဒါမှတာနှစ်ယောက်ကိုတော့အမှတ်ထားခဲ့ပါတယ်။တရားကိုဘယ်လိုပြောမလဲညီကမောင်နှမရှင်မျိုးတွေတတိယလို့ဆိုပြီးပြန်လာတယ်။ပြန်လာရင်မပြန်ဖြစ်တယ်။ကားပေါ်မှာတတိလိပြီးတော့ပေါ့နော်။နေမျိုးသွားတယ်။ဒါမှမဟုတ်ကိုးဇာတိကိုရောက်လို့ရောက်မှန်းကိုကမသိလိုက်ဘူး။အိမ်ကကိုးဇာတိရပေါ့နော်။
သူရကိုပြောတယ်ကျမကြီးကိုတီးလာရဲဆိုတော့ဆစ်ဆဲခိုင်းလိုက်တဲ့အချိန်မှာဘိမာဒီအိဆိုင်ဘူးရှိရဆိုတော့တမီးတီးလိုက်ရအခုဒီယောဂကိုဖြစ်ပြီဆိုတော့တီးတော့ရင်ထဲမှာတော့တမျိုးကြီးဖြစ်သွားတာပေါ့နော်ဟောငါရှင်မျိုးကြီးကိုမမနဲ့မတီးရတော့ဘူးငါတရားလိမ့်မယ်ပေါ့နော
်ဒီနှစ်တွေနိုင်ငံတကာအိတ်ယောဂတိုက်ဖြည်းဆောင်ဖို့ကတော့ယောဂပိုးကူးဆက်သူအသစ်မရှိရေးခွဲခြားဆက်ဆံတာမရှိရေးနဲ့အိတ်ယောဂနဲ့ဆက်ဆက်တဲ့ယောဂတွေကြောင့်တည်ဆုံးသူမရှိရေးဆိုတာပဲဖြစ်ပါတယ်အခုလိုကြီးမှတ်ချက်တွေအောင်မြင်အောင်ဆောင်ရွက်နိုင်ဖို့ကတော့မြန်မာနိုင်ငံမှာအကန့်အသတ်တွေရှိနေတာကြောင့်ဥပဒေချုပ်ပြဋ္ဌာန်းဖို့လိုတယ်လို့လည်းသုံးသပ်သူတွေကပြောကြပါကြောင်းတင်ပြရင်းဒီသတင်းပါရဲ့မြို့သူများကန္တာကိုညီကုန်းချုပ်အပ်ပါလိမ့်ရှင် Cause it only serves to make me more determined to achieve my final goal.
လာလာတန်းတင်ဆက်တဲ့အမျိုးသမီးကဏ္ဍကိုနားဆင်ခဲ့ရတာပါ အခုတော့သုဒ္ဓဆုံလင်အမေရိကန်တခွင်အစီအစဉ်လှည့်ရောက်ပါပြီအမေရိကန်ပြည်ထောင်စုမှာလာရောက်အခြေချနေထိုင်ကြတဲ့မြန်မာနိုင်ငံသားတွေတစားတစားများပြားလာချိန်မှာပဲအမျိုးဘာသာယဉ်ကျေးမှုဒလိထုံးစံတွေမပြောင်းပြည့်ရအောင်ထိန်းသိမ်းစောင့်ရှောက်လာကြပါတယ်ဒီတစ်ပတ်မှာတော့အမေရိကန်ကသာသနာပြုအတွေ့အကြုံတွေအကြောင်းကန်တက်ကီပြည်နယ်ဘောလင်းဂရင်းမြို့မှာရှိတဲ့ဗုဒ္ဓဘာသာကျောင်းဆရာတော်ဦးစံတော်ဘာသာကိုကိုအောင်ကမေးမြန်းတင်ဆက်ထားပါတယ
်ဆရာဦးစံတော်ဘာသာဗျာအခုဆိုရင်ဒီမြန်မာနိုင်ငံသားတော်တော်များများပါလေဒီအမေရိကန်ပြည်နယ်အတော်များများမှာရှိနေပါတယ်အခုဒီဖုံဖုံတို့သတင်းသုံးတဲ့ဒေသမှာဆိုရင်လည်းပဲဒီမြန်မာနိုင်ငံသားဒုက္ခသည်တွေတော်တော်များများရှိနေတယ်ပေါ့လေဒီကန်တက်ကီပြည်နယ်ဘိုလင်ဂရင်းမှာဖုံကြီးเจ้าကိုဘယ်လိုမျိုးစတင်ခဲ့တယ်လဲဆိုတာကိုအရင်ဆုံးမြင်ကြပြရလားဗျာ
ဟောဒီမှာဖုံဖုံကအရင်တော့ဒီဖုံဖုံနေတာနယူးယောက်မှာနေတယ်နယူးယောက်မှာနေပြီးတော့ဒီကန်တက်ကီကတရားဓမ္မတွေဒီမှာပွဲတစ်ပွဲစီလို့ဖုံဖုံကိုပင်းတယ်ပင်းတော့အဲ့ဒီအချိန်တုန်းကအာဟောလောက်ပေါ့2009ခုနှစ်ကဒီမှာဘာသာရေးခဏတခုရှိရင်လည်းကြွလာရင်လည်းသူတို့ကဒီမှာဖုန်းကြီးကြောင့်မရှိဘူးဒီမှာရှိတဲ့မြန်မာပြည်သားတွေအများကြီးရှိတယ်ကလေးတွေလည်းအများကြီးရှိတယ်အဲ့တော့ဖုန်းကြီးကြောင့်မရှိလို့ရှိရင်ဘုရားဘာသာကွဲပြောက်သွားပြီးတော့သူတို့မှာဖုန်းကြီးကြောင့်သွားကြတာဖြစ်တဲ့အခါကျတော့တာရေးနာရေးကစပြီးတော့နည်းနည်းခက်ခဲရှိပါတယ်အဲ့တော့ဖုန်းကြီးကြောင့်လေးတို့ကြောင့်ဖြစ်အောင်ဒီမှာအဲဖုန်းကြီးနေနဲ့ဥဆောင်ပြီးတော့လုပ်ပေးပါဆိုပြီးတော့ဒီမှာ2009နှစ်ကရှောက်တဲ့ခါကျဖုန်းက2010မှာဒီမှာလာပြီးတော့ဖုန်းကြီးကြောင့်လေးတို့ကြောင့်ဖြစ်အောင်ကိုယ်တိုင်ပဲဦးစီးပြီးတော့အစားဆုံးပြောင်းလုပ်ပေးလိုက်တာပေါ့အဲ့တော့ဘုံဘုံလုပ်ပေးတဲ့အချိန်တုန်းကဘောဓဘာသာတွေအများကြီးခုနပြောတဲ့တဖြည်းဖြည်းနဲ့ပူပြီးတော့များလာပါတယ်။ဘာလို့ဆိုတော့ဒီမှာများသောဖြင့်ဟိုဖုံးကြီးကြောင့်မရှိတဲ့ခါကျသူတို့မှခုခိုးရမဲ့နေတာပေါ့လေ။သူတို့များသောဖြင့်ဘာသာစကားခက်ခဲရှိတာတွေ၊ယုံကနန်း၊ယုံကိစ္စတွေတွားတာတွေ၊နောက်အလုတ်ကိစ္စတွေအလုတ်တွေရှောက်တဲ့ကိစ္စတွေမှာသူတို့မှဘာသာစကားခက်ခဲကြောင့်သူတို့ရဲ့ခွင့်ရေးတွေဆုံးရှုံးနေတာပေါ့။ဒီရောက်တဲ့ခါကျဘုံဘုံကလူတိုင်းလူတိုင်းကိုဘုံဘုံကလိုက်လုပင်လုပင်လုပင်နဲ့အချို့လည်းသူတို့ခရီးရန်ဖြစ်ပေမဲ့လို့ဖုန်းကြီးကြောင့်လည်းပတ်သက်တဲ့ပွဲတွေရှိလို့ချင်းသူတို့လာပြီးလုပ်ငန်းဆောင်ရွက်ပေးရတယ်အများကြီးရှိပါတယ
်ဒီအမေရိကလူနေရက်ွက်ထဲမှာအခုလိုဒီကြောင်းတစ်ကြောင်းစတဲဘူးပေါ့နော်ဘာတွေလောက်ရလဲဘယ်လိုတွေညှိနှိုင်းရလဲဆိုရတယ်ဘူးလဲနည်းနည်းတော့ဟိုမင်းကြပြပြလားဗျာ
အဲပထမအကြောင်းဒီဘူကတော့ဒီသူတို့အမေရိကန်ရဲ့ဒီသူတို့ရဲ့ Federal Law ပြည်ထောင်စုဆိုရဥပဒေတို့ဒီ State Law ပြည်နယ်ဆိုရဥပဒေတို့ရှိပါတယ်အဲ့ဒါဘာလဲဆိုတော့အများသိတဲ့အတိုင်းပဲဒီမှာအမေရိကမှာဥပဒေတရားဥပဒေစိုးမိုးရေးကအဓိကကြားတယ်ဆိုတော့သူကလူနေရက်ွက်ပေါ့ residential zone ပေါ့မှန်ဘာသာရေးနဲ့ပတ်သက်တဲ့ဆိုလို့ရှိရင်ဒီ religious zone ပေါ့အဲ့လို zone ကြီးခွဲထားတာပေါ့ business စီးပွားလုပ်တဲ့နေရာဆိုလို့ရှိရင် business zone ပေါ့အဲ့တော့အဲ့ zone ကြီးကိုအရင်ဆုံးကြည့်ရပါတယ်ဒါစီးပွားလုပ်လို့ရတဲ့နေရာလူနေတဲ့နေရာဘာသာရေးဟိုနာခြားเจ้าတွေဖျားเจ้าတွေစောက်တဲ့နေရာအစပြပြီးအဲ့ zone တွေကိုသိပြီဆိုလို့ရှိရင်ကိုကပါသာရေးဖုန်းကြီးကြောင်းလုံးမှာဖြစ်တဲ့အတွက်ကြောင့်အဲ့ဒီဆောင်ကိုအရင်ဆုံးရှာပြီးတော့ရွေးချယ်ရပါတယ်။အဲရွေးချယ်ပြီးတော့အကယ်၍ကိုလုံးမဲ့နေရာကပါသာရေးနဲ့ပတ်သက်ပြီးတော့လုံးလို့ဖုန်းကြောင်းလုံးလို့ရတဲ့နေရာဖြစ်ပြီဆိုလို့ရှိရင်လည်းအဲ့ဖုန်းကြီးကြောင်းသားမှာကိုမရောက်ခင်ကလေးကနေနေတဲ့ပတ်ဝန်းကျင်အိမ်တွေရှိပါတယ်။အဲ့အိမ်တွေကကိုကဒီမှာဖုန်းကြောင်းလုံးမဲ့ဆိုလို့ရှိရင်အဲ့ဖုန်းကြီးကြောင်းလုံးမဲ့ဝင်းပတ်ပတ်လေးကအိမ်တွေကနေပြီးတော့သူတို့ကန့်ကွက်တာတွေသူတို့မကြိုက်ဘူးဆိုလို့ရှိရင်အဲ့နေရာမှာလည်းလုံးလို့မရပြန်ဘူးပေါ့။အဲ့တော့ဖုန်းကြောင်းလုံးမယ်ဆိုတဲ့အကြောင်းကိုဟောနာပြတဲ့ဒီမှာဟိုတက်ဆိုင်ရာပေါ့လောကယ်မှာနေတဲ့လူတွေနဲ့ရင်းနှီးဟိုကြည့်ရတာရှိပါတယ်။အဲသူတို့ကိုလုံးမဲ့ဘေးပတ်ဝန်းကျင်အိမ်ရာသဘောတူတယ်ကျင်းတတ်တယ်ဆိုလို့ရှိရင်တော့အဲ့ဒီနေရာလေးကိုဖုန်းကြောင်းအဖြစ်လောက်တာပေါ့။
ကျောင်းနေရာဝဲတော့ဟိုဘာတွေလောက်ရလဲဆိုတာကိုရှင်းပြပြရလားဖေ။အ
အဲဖုန်းကြောင်းပြလို့လို့ဆိုဗမာပြည်လူတော့လုပ်လို့မရဘူးဒီမှာကျတော့ဟိုသူတို့ကစီးစနစ်တိုင်းသွားတာဗော်ဒီစတိတ်လောရှိတယ်အဲ့ဒါပါလဲဆိုတော့ဟိုဖုန်းကြောင်းရဲ့လူတန်းပြီးလုပ်လို့မရဘူးအရင်ဆုံးကတော့ဖုန်းကြီးကိုယ်တိုင်နာမည်နဲ့ဖြစ်စီတကားတဝူးတယောက်ရဲ့နာမည်နဲ့ဖြစ်စီအဲ့တော့အဲ့ဒီခြံမဲမြေကြီးပဲဖြစ်ဖြစ်အစာဟုတ်ပါလေအိမ်မဲဖြစ်ဖြစ်အဝယ်လဲရတာပေါ့ဝယ်လိုက်ပြီးတော့2 30ဆောင်ချုပ်ချုပ်ပြီးတော့ FH လုံးလောက်ပါတယ်အဲတရားအိမ်ဝယ်ဆိုလိုပါပဲတူတူပါပဲဖုန်းကြောင်းကတော့မပါပဲမဖြစ်ရမှာဆိုတော့အဲဖုန်းကြောင်းဖြစ်ဖို့အတွက်ကတော့2 minutes ပေါ့ missionary work ပေါ့သာသနာ့ပြည်လုံကအဲ့ဒီနေရာမှာနေပြီးတော့2 minutes အလုပ်တက်တည်ပြတယ
်ကျောင်းဝယ်ပြီးတဲ့အခါမှာရောဒီကျောင်းတက်ပေါ့နော်ဟိုဘယ်လိုမျိုးလာစင်ကြီးကိုပြန်ပြီးတော့ပေးရလဲဆိုတာကိုရောနည်းနည်းလောက်ရှင်းပြပြပြအောင
်အဲလာစင်ကျတော့သူတို့ကဒီမှာဖုန်းတို့ညီမပြည်သားအားလုံးကနေပြီးတော့စုစည်းပြီးတော့လာတဲ့ကြေးချိုးရလဲအလုံးရှိတဲ့လူလည်းရှိတယ်အလုံးမရှိတဲ့လူလည်းရှိတယ်အဲ့တော့သူကသူဥမာတလကို30လူလည်းလူရှိတယ်20လူလည်းလူရှိတယ်50လူလည်းလူရှိတယ်လျှော့ကျော်လည်းတနေ့လုံးမှာပေါင်းပြီးတော့တနေ့ထဲမှာသူကလာပြီးတော့တရက်ကိုဟိုနာမတလကိုဘလောက်ဘလောက်ပါဗျာဆိုပြောတာတနေ့စာထူးသွားလည်းရှိတာပေါ့
လာစင်ကြီးကဒီပုံမှန်ပေါ့နော်ဒီကျောင်းဝယ်ထားတဲ့အတွက်လာစင်ကြီးကပုံမှန်ပေးနေရတယ်ဆိုတော့ဒီလာစင်ကြီးပေးရတဲ့အခါတိုင်းမှာရောအခက်အခဲရှိလားဗျာ
ဟောအခက်အခဲရှိတာပေါ့ဘောင်းဆိုတော့အမေကမှာဘောဓဘာသာဥယေခုနပြောကိုမြန်မာပြည်သားလည်းတိတ်မရှိဘူးလေရှိတဲ့အခါကျချိုးကရောက်လာသလိုသူတို့ရဲ့နေဖို့ထိုင်ဖို့အတွက်သူတို့မိသားစုတွေ state up ပေါ်ပုံမှန်ပဲပုံစံကြောင်းအခြေကြောင်းသူတို့ကမနေ့ရုံးကန်ပြီးလုပ်နေရတဲ့နေရာဖြစ်တဲ့အခါကျတော့သူတို့မှလည်းသူတို့ခက်ခဲနေရှိတာဆိုတော့အဲ50ရာခိုင်နှုန်းကသူတို့ကပဲကြိုးစားပြီးတော့ကျန်တဲ့50ရာခိုင်နှုန်းကတော့ဖော်ဒီကိုတိုင်းပဲကိုနီကိုဟန်နဲ့ကိုအခြားတက္ကသိုလ်မှတွေနဲ့အခြားပြည်နယ်တက္ကသိုလ်မှတွေနဲ့စုစည်းပြီးတော့အဲ့လိုတွေပေးရတာရှိပါတယ်ဒီမျိုးမှာဒီမျိုးမှာဖုန်းကြောင်းတယ်လို့ဒီမျိုးကနေပြီးတော့အာပစ္စည်းလေးပါပေါ့လေစွမ်းငင်ကကြောင်းသေးအကုန်လုံးပြည့်စုံတာတော့မရှိပါဘူးအခြားအခြားသောပြည်နယ်ရယ်ကိုယ့်ရဲ့ဆက်ဆက်အနည်းစားတက္ကသိုလ်မှတွေနဲ့စုပြီးတော့အဲ့လိုတွေလောက်ရတာလည်းရှိပါတ
ယ်မြမပြည်မှာဆိုရင်တော့ဒီဖုန်းကြီးကြောင်းတစ်ကြောင်းမှာကျောင်းနေဆရာတော့နောက်ဒီဦးစင်းနေရှိတယ်အာကိုရင်နေကျောင်းသားတွေလည်းရှိပါတယ်အမေရိကမှာကြာတော့ကျောင်းမှာများသောအပြင်တပါးရဲဆိုတော့ဒီသတင်းသုံးရတဲ့အခြေအနေကိုလည်းရှင်းပြပြပါဦးဗျာ
အဲမြန်မာပြည်မှာတော့ဟုတ်တယ်တကယ်ပြောသလိုပဲသူကဖုန်းကြီးကဟိုနာပြတဲ့အေးစေးတွေဘာမှကြောင်းတဲ့ဖုန်းကြီးကဘာမှလုံးစရာမလိုဘူးသူကဘောကနေခိုင်းနေုံပဲရှိတာပဲကြောင်းသားကိုရင်နေတကယ်ဓမ္မတွေမှန်ဆွမ်းကြောင်းဆိုရင်လည်းဆွမ်းကြောင်းကိစ္စကိုသူအောက်ကဆွမ်းကြောင်းဖုန်းကြီးခန့်ထားလို့ချင်းအဲ့ဒီတာဝန်ကျတဲ့ဥစဉ်တပါကိုရင်တပါကနေဥဆောင်ပြီးလုပ်သွားတာပေါ့အကြံနဲ့ဟိုစာဘူးပိုင်းပညာဆိုလို့ချင်းလည်းဂေါ်ဘကဥက္ကဋ္ဌတွေပါလေခန့်ခဲ့တာဂေါ်ဘကဥက္ကဋ္ဌကနေသူကစီစဉ်ဆောင်ရွက်သွားတာပေါ့အဲ့တော့အမေရိကမှာတော့ကျောင်းတိုင်ဖုန်းကြီးကလည်းကိုပဲကပ်ပြရလည်းကိုပဲဖုန်းကြီးလည်းကိုပဲဖုန်းကြီးကိုယ်တိုင်လုပ်ရတာပဲဥပမာပဲဒကာဒမတွေကဥပမာဒီနေ့တို့မှာ over time ပေါ့အလုပ်ကအချိန်ပိုရှိလို့မို့တို့ဆုံးမပို့နိုင်တော့ဘူးအဲ့တော့မနေ့ကကျဆုံးမပို့နိုင်တော့ဆိုဒီနေ့ကချက်ပြီးတော့ဒီနေ့ညနေကနေလာပြီးကတ်ထားတာပေါ့အဲ့ဒီရေကတိတာတွေထည့်ထားပြီးနောက်တည့်ရကျတော့သူ့အဆုံးဆုံးကမလုံမရှိတော့လေဖုန်းကြီးကိုယ်တိုင်ပဲအဲ့ဒီရေကတိတာတွေကဆုံးညာထုတ်ပြီးတော့ကိုယ်ကနေကို microwave ထဲနှွေးနေပြီးတော့ကိုယ်ကနေကိုဖုန်းပေးရတာပေါ့အ
ာနောက်ဆုံးမိကုန်းမှာဖေဟာမြန်မာနိုင်ငံရဲ့ယာတိဥရုနဲ့ဒီမှာပြောင်းပြန်ဆိုတော့ဒီယာတိဥရုတံကိုခံနိုင်ဖို့ပေါ့နော်ဘယ်လိုမျိုးနေထိုင်ရလဲဆိုတဲ့အကြောင်းကိုမင်းကြားပြောအောင်ဗျာ
အဲယာတိဥရုကဒီမှာရမ်းအေးတယ်အေးတဲ့အခါကျဗမာမြန်မာပြည်ဆိုရင်တော့သင်္ကန်း၃၀နဲ့နေလို့ရတာပေါ့ဒီမှာဆိုလို့ရှိရင်တော့သင်္ကန်း၃၀နဲ့မရဘူးဒီမှာကသင်္ကန်းရောင်အထူးထက်တဲ့သင်္ကန်းရောင်ဖြစ်တဲ့အင်ဂျီတွေပေါ့မှမဲ့ဆောင်းနေသလိုရှင်အောက်ခံဝတ်တဲ့ဟိုသင်္ကန်းရောင်ဘောင်းမီလေးလေးကိုအရှာထားတယ်သင်္ကန်း၃၀နဲ့နေလို့ရှိရင်အေးပတ်ပြီးတော့ဖျားမှသိရတာပဲဒီမှာစနိုးကအေးတာစနိုးတော့ရေခဲကြတာကျတော့ဝင်တာတိုင်းဆိုလို့ရှိရင်တော့အဲ့လိုနေရှိပါတယ်။နောက်ပြီးတော့အပြင်သွားတဲ့ခါကျလို့ရှိရင်လည်းခုနကလိုပေါ့။ရမ်းအေးတဲ့ခါကျတော့မြန်မာပြည်လိုခုနကလိုသင်္ကန်းလေးတစ်ဆင့်နဲ့ခုနကပခုံးတွေနေနဲ့သွားလို့မရဘူး။ခုနကလိုပေါ့သင်္ကန်းရောင်အင်ဂျီတွေဝတ်ပြီးသွားရတယ်။အဲ့တော့မြန်မာပြည်ကလူတွေအနေနဲ့ကြည့်ရင်ကတော့ခုနကအင်ဂျီဝတ်ပြီးဆိုသူတို့စိတ်ထဲမှာတမျိုးဖြစ်နေမှာပေါ့။ကြည့်လို့တော့အဆင်ပြေမှပြင်မှာပေါ့။ဒါပေမဲ့ဒီမှာဆိုတော့သူ့နေရာနဲ့သူ့ဒေသနဲ့အလိုက်ပေါ့ဝတ်ကြရတာပေါ့။ဒီအမေရိကမှာနေတဲ့ဒကာဒမကတော့နားလည်မှုရှိပါတယ်။ဖုန်းကြီးတွေစလို့ချင်းဝင်လာချင်းအေးတဲ့ချိန်မှာဖုန်းကြီးတွေတင်ငန်းရောင်ဟိုနာပဲအင်ဂျီလေးတွေဘောင်းမီလေးတွေထည့်တာအခါမျိုးဝတ်ပြီးတော့အဘွားတင်ငန်းယုံထားအဘွားတင်ငန်းဝတ်ထားတဲ့အခါကျတော့ဒီအလူကတော့နားလဲပါလေ
ကိုအောင်တင်ဆက်တဲ့သုဒ္ဓဆောင်လင်အမေရိကန်တခွင်အစီအစဉ်ပြီးဒီကနေ့ညအတွက်နောက်ဆုံးအစီအစဉ်ဖြစ်တဲ့သိပ္ပံနဲ့နီးပညာကဏ္ဍကိုနားဆင်ရပါမယ်ဒေါ်ခင်မျိုးသက်ကတင်ဆက်ထားတာပါ
မနင်္ဂမှာဆက်မှုဇုံတွေကြောင့်တဘာဝဝင်းကျင်ထိခိုက်မှုမရှိအောင်ချိုးတင်ပြီးလှုပ်ဆောင်တင်တာတွေကိုတဘာဝဝင်းကျင်ဆိုင်ရာအင်ဂျင်နီယာဒေါ်အေးကြီးကပြောပြပေးမှာပါ။နိုင်ငံတကာနိုင်ငံတိုးတက်ဖို့ဆက်မှုကဏ္ဍဟာအရေးပါပါတယ်။ ရန်ကုန်မှာတွင်ဆက်မှုဆောင်က20လောက်ရှိနေတယ်လို့တီလဝါလိုအထူးစီးပွားရေးဆောင်တွေကြောက်ဖြူနဲ့တဝဲရေနဲ့စိတ်ကန်းလို့အထူးစီးပွားရေးဆောင်တွေချပြီးမြန်မာနိုင်ငံတိုးထက်ဖို့ဆောင်ရွက်မှုတွေကိုတိုးလှုပ်လာနေတာပါဒီလိုလှုပ်ဆောင်ရမှာစနစ်တကျညွှန်ကြားမှုမပေးနိုင်ရင်အန်ဒီယေဇိုးတွေနဲ့ကြုံရနိုင်ပါတယ်မကြသေးခင်ကပဲတောင်တမန်အင်းထဲမှာတိမ့်နဲ့ချီတဲ့ငါးတွေတေဆုံးခဲ့ရတာဟာပတ်လည်ကစက်ရုံမျိုးစုံကနေဆွန့်ထုတ်တဲ့ရေဇိုးတွေကြောင့်ဖြစ်ပါတယ်ဒီအင်းရေဟာမြောက်ရေနဲ့လည်းဆက်ဆက်နေတာမို့မြောက်ရေအတွက်ပါအစိတ်တင်စေတဲ့ဖြစ်ရပါအခုလိုဆက်မှုလုပ်ငန်းတွေလုပ်ကင်မှုအတွက်သတ်မှတ်ပေးထားတဲ့ဇုံတွေကနေနိုင်ငံရေမြေတောတောင်တွေနဲ့တကွဒေသခံတွေအတွက်ပါအန်ဒီယံမဖြစ်စေဖို့လိုအပ်တယ်မို့ကြိုတင်ပြီးစဉ်းစားလှုပ်ဆောင်ဖို့အရေးကြီးတယ်လို့ American ပြည်ထောင်စု Texas ပြည်နယ်ကသဘာဝဝန်ကျင်ဆိုင်ရာ Engineer ဒေါ်အေးကြီးကပြောပါတယ
်ဆက်မှုဇုံတွေအခွင့်ချမယ်ဆိုလို့ရှိရင်ဒီချတဲ့အခွင့်အာဏာမှာတဘာဝပိုင်နဲ့ပြင်းပြမှုအတန်းစင်မှုအတွက်ပစ္စည်းကရိယာများထည့်ဖို့လည်းနေရာလေးလည်းနည်းနည်းခြံထားဖို့လိုတယ်။ဥပမာဆက်ယုံတွေကိုအကွက်ချလိုက်ပြီးဒီဆက်ယုံကသူတို့ရဲ့ဆက်ပစ္စည်းလဲစောက်ဖို့ရှိတယ်။တဘာဝပိုင်နဲ့ပြင်းပြမှုလုပ်ဖို့အတွက်ပိုင်လိုင်းတွေကအစပစ္စည်းကရိယာထားဖို့နေရာမရှိဘူးဆိုလည်းမဖြစ်ဘူး။ဒါလည်းနေရာပိုင်းတစ်ခုပေါ့နော်။နောက်တစ်ချက်ကလည်းဒီဆက်ယုံတွေစောက်တော့မယ်ဆိုတဲ့ကောဘလို့ပစ္စည်းတွေထွက်မှာလဲဘလို့အငြင်းကြီးတွေရှိမှာလဲဆိုတော့တိတိကျကျစမ်းစစ်ပြီးတော့ပါရီကိုလိုက်နိုင်ရမယ်ဆိုရယ်တိတိကျကျပြောဖို့လိုပါတယ်ဥပမာဆိုရင်ဥပဒေကတော့လျှော့နေအောင်လုပ်ရမယ်လို့ပြောပါတယ်ဒါပေမဲ့ဘလို့လျှော့နေအောင်လုပ်ရမလဲဆိုတော့တိတိကျကျဆက်ယုံအမျိုးအစားကိုလိုက်ပြီးတော့တက်ကြွတဲ့ပညာရှင်တွေနဲ့တိုင်ပင်ပြီးတော့လုပ်တင်နေအထူးသဖြင့်ထွက်လာမယ့်ဓာတုပစ္စည်းတွေမှာပေါ့နော်တချို့ဓာတုပစ္စည်းတွေဟာလေထဲကနေညီထဲရောက်တယ်လေထဲကနေညီထဲရောက်တယ်ပြီးတော့သူတို့ရဲ့အစိတ်တဘာဝတွေကဘယ်တော့မှမပြောက်သွားပါဘူးဥပမာပြောမယ်ဆိုရင် mercury ပေါ့နော်ပဒါလိုဟာမျိုးမှာကြောင်မီတွေဆက်ယုံကြီးကထွက်လာတဲ့ပဒါလိုဆောင်မျိုးကလေထဲကနေလေရေထဲရောက်သွားတယ်ရေထဲကနေပြောလေငားတွေစားလို့ရှိရင်လူတွေရဲ့ရောက်ပြီးအဲ့ဒါတွေကနှစ်ပေါင်းများစွာကြာတယ်ပေါ့နော်ဒီလိုအစိတ်အတအမလွန်ဖြစ်စေတဲ့ဓာတုပစ္စည်းတွေဘာတွေပါနေတယ်လဲဆိုတာလေတိတိချာချာခွဲခြားတင်ပါတယ်ရူတနာညင်ဝန်းတဲ့တစ်ခုမှမဟုတ်ဘဲအစိတ်အတဖြစ်နေတာတွေဘာတွေရှိတယ်လဲပေါ့နော်အဲ့ဒါလို့လုပ်တင်တယ်နောက်ပြီးတော့လူတွေအင်ဂျီတွေကိုလည်းအဲ့ဒီနားနဲ့တိတ်ပြီးတော့ကတ်ပြီးတော့မထားသင့်ဘူးနောက်ပြီးဒီဆက်ယုံတွေမှာတုံးတဲ့ပစ္စည်းတွေကလည်းခင်နီဆက်ကရိယာဖြစ်အောင်လည်းကြီးကြပ်တင်ပါတယ်ပစ္စည်းကရိယာတွေကဟောင်းနှင်းနေနဲ့တပတ်ရည်တွေဖြစ်နေနေဆိုရင်တဘာဝပဝင်မျိုးညဉ့်ညမ်းနာတွေကိုဖြစ်စေတယ်ဆန့်ကျင်ဆန့်ညှိုးနေနေနည်းတဲ့ဤပညာတွေတုံးထားတဲ့ဆက်ယုံများကိုပဲလက်ခံရင်တော့ပို့ပြီးတော့ကောင်းပါလိမ့်မယ
်ဒီဆက်မှုဆောင်နဲ့ဒီမှာလူနေအင်ဂျီတွေနဲ့နီးရယ်နီးတဲ့အတွက်ကြောင့်မလို့လူတွေအန်ဒီရဖြစ်တာလေးနဲ့ပြောပြပေးပ
ါဟုတ်ကဲ့ဥပမာဆိုတော့ battery လုတ်တဲ့ဆက်ဆိုတော့ကား battery ပဲဖြစ်ဖြစ် battery လုတ်တဲ့ခါမှာပါတဲ့ခဲကအမတန်အစိတ်တော့ဖြစ်တယ်ဒီခဲတွေကလေထဲကနေပြောင်းမှန်သွားပြီးတော့လူတွေရဲ့ကျန်းမာရေးဥပမာဆိုရင်အာယုံကြောတို့ထိခိုက်တာတို့ဖြစ်တတ်တယ်ထို့သူအိတ်ခဲတွေကလည်းရေထဲရောက်သွားမယ်ဆိုရင်လူရဲ့တောင်းရင်ခဲစိဖြစ်ပြီးတော့အာယုံကြောထိခိုက်တာဖြစ်မယ်အဲ့တော့ဒီလိုဆက်ယုံမျိုးကိုလူတွေနားမထားသင့်ဘူးထို့အတူပဲကြောင်မီးသွေးဆက်ယုံဆိုရင်ကြောင်မီးသွေးမှာပါတဲ့ mercury လေထဲကနေပြန့်သွားလို့ရှိရင်ဆက်ယုံမီးကိုခေါင်းနိုင်ရမှာပေါ့နော်ထွက်သွားမယ်စမိုင်းတတောင်းထီသူ့ရဲ့အစိတ်တက်တည်းအမပြေပါဘူးတချိန်ကျရင်တော့အောက်ကိုကျလာမှာပဲလူနေအင်ဂျင်နီယာတွေ့လို့ရှင်ဒီလေးတွေကအောက်ကိုထိပြီးတော့ကျရင်ကျလာတဲ့အမြအထင်းမှပါလာတဲ့ညဉ့်ညက်တဲ့အရာစီးတဲ့အရာတွေလည်းပါလာတယ်ဒါကြောင့်အဓိကကတော့လူတွေလည်းမရှူမိအောင်ဥပမာဆိုရင်ဘင်ဇင်းလို့ခေါ်တဲ့ကင်ဆာဖြစ်တဲ့ဟာမျိုးဆိုရင်ရေနံချက်စေယုံတို့ဘာလို့မှရှိပါတယ်လူနေနဲ့အင်ဂျင်နီယာတိတ်ကြီးနေဆိုလို့ရှင်ကင်ဆာဖြစ်လာမယ်ထို့တူဓာတုပစ္စည်းတွေထုတ်လို့တဲ့နေရာမှာလည်းအစိတ်ဖြစ်စေတတ်တဲ့ဓာတုပစ္စည်းတွေအများကြီးရှိပါတယ်။ဒီဟာတွေကိုလူတွေနဲ့နှီးတယ်ဆိုလို့ရှိရင်ပိုပြီးပြဿနာဖြစ်မယ်။အနည်းဆုံးမိုင်90လောက်ပေါ့နော်။ဟိုဝေးရမယ်လို့သတ်မှတ်ထားချက်တွေရှိပါတယ်။ကြည့်ပြီးတော့ဘယ်လိုဆက်ယုံမျိုးကတော့ဘယ်လိုအနေထားရှိရမယ်ပေါ့နော်။နောက်တစ်ချက်ကလည်းအရေးပေါ်ဖြစ်လာတဲ့အခါပါ။ဥပမာဆိုရင်ဆက်ယုံကပောက်ကွဲမှုဖြစ်မယ်ဆိုရင်အိတ်ထည့်ရလေထုတဲ့ကိုအစိတ်တွေပြတ်မယ်။ပြတ်လို့ရှိရင်လူနေအင်ဂျီတွေနှီးလို့ရှိရင်လူတွေကအစိတ်ပင်ပြီးတေးကြမယ်။Texas ပြည်နယ်မှာဆိုလို့ရှိရင်ပိုသားစေးပေါ့နော်ထုတ်တဲ့ဆေးရုံတစ်ခုပောက်ကွဲသွားပါတယ်ပောက်ကွဲသွားတော့လူရင်းတေးကြပါတယ်အမတန်အရေးကြီးပါတယ်ဗမာပြည်အနေနဲ့မဆိုလို့ရှိရင်အဆင်သင့်ရှိတယ်မထင်ပါဘူ
းဆေးရုံတွေအတွက်လိုအပ်တဲ့ကုန်ချမ်းပစ္စည်းတွေကိုတည်ယူဖို့ဆောင်ရကနေဖြစ်ပွားတတ်တဲ့အန်ဒီယေကလည်းကြီးတာမို့လူနေရက်ွက်တဝိုက်ဆက်မှုစုံချထားပေးဖို့မသင့်တော့ပါဘူ
းဆေးရုံအလုံးလေးလည်းအားရှိလို့ရှိရင်သူတို့ကကုန်ချမ်းပစ္စည်းတွေတည်ရမယ်တည်တဲ့အထဲမှာဒီဓာတုပစ္စည်းတွေပါမယ်ဓာတုပစ္စည်းဟုတ်တဲ့အရေးတွေလည်းပါမယ်တချို့အရေးတွေဒါမှမဟုတ်ဓာတုပစ္စည်းတစ်ခုဖြစ်တဲ့ chlorine လို့ဟာမျိုးဆိုရင်ဒါမှ တဲလာတဲ့တိုင်ကြီးတွေကပေါက်သွားမယ်ဆိုရင်လည်းလူတွေကလေးစိတ်တင်းတင်းနိုင်တယ်ထို့သူတချို့ရေတွေကကားပေါ်ကျသွားမယ်နမ်းပေါ်မှာကျမယ်ဆိုရင်လူတွေကထိမိလို့ရှိရင်လည်းအက်ဆစ်တွေပါလေဆိုလို့ရှိရင်လူတွေလောင်သွားနိုင်တယ်အဲ့တော့ဆမ်ပယ်ဆောင်လေးမှာဆေးရုံတွေများလာတဲ့မြားဆေးရုံသုံးတဲ့ပစ္စည်းတွေဆေးရုံကထွက်မဲ့ပစ္စည်းတွေဟာလူတွေအတွက်အန္တရာယ်ရှိစရာတွေအများကြီးဖြစ်နေပါတယ်ပမာပြည်သူများအနေနဲ့လည်းကြွန့်ကျင်မှုကနည်းနေတဲ့အခါမှာအဆိပ်တင်ပြီးတည်သွားနိုင်တာတွေအများကြီးရှိပါတယ်မျက်စိတွေဝင်လာရေရတဲ့ဆင့်ပေါ့နော်အဆုံပဲအမျိုးမျိုးရှိနိုင်တဲ့ကြောင့်မလူနေအင်ဂျီတွေကိုအနားမှာမထားတင်ပါဘူ
းဆမ်မှုဆောင်တဲ့ကဆေးရုံတွေနဲ့ပတ်သက်ပြီးဒေသခံတွေရှင်းရှင်းလင်းလင်းသိနာလေအောင်တင်ပြမှုတွေနဲ့အတူပွင့်လင်းမြင်သာမှုရှိရမယ်ပြင်လူလူဘက်ကမကျေနပ်မှုတွေပေါ်ပေါက်လာမယ်ဆိုရင်ထုတ်ဖော်ပြောဆိုဖို့အတွက်ကြောက်ရွံ့နေအောင်ချင်းချောက်တာမျိုးမလုပ်ဘဲပွင့်ပွင့်လင်းလင်းထုတ်ပြောခွင့်ပေးဖို့ကလည်းအရေးကြီးပါလေ
ဒီကလေးအကြောင်းတစ်စုံတစ်ခုကြောင့်မကျေနပ်ဘူးဆိုလို့ရှိရင်လည်းလူတွေမှလည်းပြောပိုင်ခွင့်ရှိအောင်ပေါ့နော်စနစ်လေးတစ်ခုထားတင်ပါလေဒီမှာဆိုလို့ရှိရင်ဆေးရုံတစ်ခုစောက်တော့မယ်ဆိုလို့ရှိရင်လူတွေအတိအသေးပြောတဲ့နေရာမှာလူပေါင်းများစွာဟာလာထောင်လက်ချီပြလာပါတယ်လွတ်လပ်စွာပြောဆိုခွင့်ရှိတယ်။နောက်အဲဒီဆေးရုံတွေကတင်ပြထားတဲ့စာရေးစာတမ်းတွေအများပြည်သူသိအောင်ကြည့်လို့ရအောင်ထားတင်ပါတယ်။ပွင့်လင်းမြင်တာကအရင်အရေးကြီးပါတယ်။လူစားစီဝါရဲ့လုပ်ငန်းရှင်တွေရှိနေလို့ရှိရင်လည်းအစိုးရဘက်အနေနဲ့ဥပဒေကန့်သတ်ချက်တွေလိုရတာမှလည်းခက်ခဲကောင်းလေခက်ခဲနေမယ်ပေါ့နော်။အားလုံးစစ်ဝါရဲ့လုပ်ငန်းရှင်တွေကလည်းအားလုံးတပြေးညီဖြစ်တဲ့နယ်ပေါ့။
တဘာဝဝင်းကျင်ဆိုင်ရာအင်ဂျင်နီယာဒေါ်အီချီရဲ့ပြောကြားချက်နဲ့ပဲဒီသတင်းဖတ်အတွက်သိပ္ပံနဲ့အမီးပညာကဏ္ဍကိုဒီမှာပဲပြန်လာလိုက်ပါရစေ။နောက်တစ်ပတ်မှပြန်ပြီးဆုံကြအောင်နော်
အခုနားဆင်ကြရတဲ့သိပ္ပံနဲ့နည်းပညာကဏ္ဍနဲ့ပဲဒီကနေ့ညအစီအစဉ်တွေကိုသောရရှင်တွေကျင်းပကြလိမ့်မယ်လို့မျှော်လင့်ပါတယ်။ VOA ကထုတ်လွှင့်နေတဲ့အစီအစဉ်တွေနဲ့ပတ်သက်ပြီးဝေဖန်အကြံပေးခြင်းနဲ့ VOA ကိုတေးသချင်းတောင်းခြင်းနဲ့ဆိုရင်တော့ VOA email လိပ်စာဖြစ်တဲ့ burmese@voanews.com ကိုစာရေးသားပေးပို့နိုင်တယ်လို့စာရက်ကတစ်ဆင့်ဆက်သွယ်မယ်ဆိုရင် VOA မြန်မာပိုင်းအစီအစဉ်တစ်ဆင့်စာရိုက်တက်တာအမှတ် 855 ရန်ကုန်စာရိုက်ကြီးဘုရန်ကုန်မြို့ပဲဖြစ်ပါတယ်။မနေ့ပြန်မနေ့ထုတ်လွှင့်မဲ့ VOA အစီအစဉ်တွေကိုမနေ့6:00-9:00အထိလိုင်းဒိုမီတာ30/40/45/50နဲ့လိုင်းလက်190တူအထိဖမ်းယူနားဆင်နိုင်ပါတယ်ကုရောသတင်းအချင်းချုပ်ကိုကုအောင်လွင်ဦးကကြေညာပါပ
ါရှီရာရှာဒီသားတွေမှာကြုံနေရတဲ့လေဆီပြစ်ဒုက္ခသည်ပြဿနာကိုဖြေရှင်းရမှာနီလန်တစ်ခုဖြစ်နေမြန်မာနိုင်ငံကရိုဟင်ဂျာမွတ်စလင်တွေကိုနိုင်ငံသားခွင့်ပေးဖို့လိုအပ်တဲ့အကြောင်းအမေရိကန်ဒုတိယနိုင်ငံခြားရေးဝန်ကြီးအန်တိုနီဘလင်ကင်ကပြောဆိုလိုက်ပါတယ်။နိုင်ငံသားခွင့်ပေးတွေမရတာကြောင့်မရင်းမရအခြေအနေတွေကြုံနေရပြီးနေရက်ဆုံးကထွက်ပြေးနေကြရတာကိုဖြေရှင်းဖို့လိုတယ်လို့နေရက်ချံမြန်မာနိုင်ငံခီးစဉ်ဒီကနေ့ဆုံးသက်ချိန်ရန်ကုန်မြို့မှာပြုလုပ်တဲ့သတင်းစာရှင်းလင်းပွဲတွင်ပြောဆိုခဲ့တာပါ။မြန်မာဆိုရကတော့လေဆီပြေဒုက္ခသည်နေရာကြောင့်ကိုမြန်မာရေတပ်ကကြားဖြတ်ဖမ်းဆီးမိခဲ့ပြီးဆက်လီပေါ်လိုက်ပါလာသူအများစုဟာအိန္ဒိယဘင်္ဂလားဒေ့ရှ်နိုင်ငံကဖြစ်တာကိုစစ်ဆေးတွေ့ရှိခဲ့တယ်လို့ပြောဆိုခဲ့ပါတယ်။ရခိုင်ပြည်နယ်မောင်တော်မြို့နယ်အနီးမြမရေပိုင်နယ်အတွင်းရေတပ်တင်မောတစင်းကခီးတယ်နဲ့ရှိရောက်ပါတဲ့ဆက်လက်တစင်းနဲ့လူမပါတဲ့ဆက်လက်တစင်းတို့ကိုမနေ့ကတွစ်ရှိဖမ်းဆီးခဲ့တာလို့လည်းပြန်ကြားရေးဝန်ကြီးဌာနကသတင်းထုတ်ပြန်ခဲ့ပါတယ်။ဆော်ဒီအာရေဗျနိုင်ငံရှီယာမွတ်စလင်ဘလီတို့အခုအတွင်းအသေးခံဘုံးပေါက်ကွဲမှုတစ်ခုဖြစ်ခဲ့ရမှာလူပေါင်းတာစင်းနဲ့ခြေထိခဲ့တည်ဆုံခဲ့ပါတယ်။ဆွန်နီမွတ်စလင်အများစုရှိရာဆော်ဒီအာရေဗျနိုင်ငံကအရှိဘက်ကန်ယူရန်ဒေသကာတစ်မှာရှိတဲ့အီမန်အလီဘလီမှာတောက်ချန်နေဝိပုစုတောင်းနေချိန်မှာပဲတက်ခိုက်မှုဖြစ်ပွားခဲ့တာပါ။စီးရီးယားနိုင်ငံမြောက်ပိုင်းမှာအသာစီးရလာနေတဲ့အစ္စလမ်စစ်သွေးကြွတွေဟာသတင်းပတ်တွေနဲ့ချီပြီးအစိုးရတပ်တွေဝိုင်းဝန်းပိတ်ဆို့ခံထားရတဲ့ဆေးရုံတစ်ခုကိုဒီကနေ့မှပဲတင်ပြလိုက်ပါတယ်။ဂျီဆာအယ်ရှူဂိုဟာမြို့ဆောင်မှာရှိတဲ့ဆေးရုံကိုအဲခိုက်တာအကြမ်းဖက်ဖွဲ့နဲ့ဆက်နွယ်နေတဲ့အန်နူစရာတပ်ဦးဖွဲ့ကတင်ပြထိန်းချုပ်လိုက်ပြီးဖြစ်တဲ့အကြောင်းဗြိတိန်ဂျီဆိုင်စီးရီးယားလူခွင့်ရေးစောင့်ကြည့်ကဲကပ်ဖွဲ့ကပြောဆိုခဲ့တာပါ။တင်ပြခံရတဲ့ဆေးရုံကတော့အစိုးရစစ်သားတွေပါဝင်လူပေါင်းတာစင်နဲ့ချီရှိပြီးအေဗီလာနှောက်မိုင်းကလေးကကြံ့ကြံ့ခံရှိနေကြတာပါ။
ကျေးဇူးပါခင်ဗျာတင်းချင်းချုပ်ကိုကိုအောင်လွင်ဦးပြောပြခဲ့တာပါဒီညအစီအစဉ်ထုတ်လုပ်ရမှုကကိုရန်နိုင်ဖြစ်ပြီးအတန်လွင့်အင်ဂျင်နီယာကတော့ skip 6ဖြစ်ပါတယ်ကျွန်တော်ကတော့ညံဝင်းအောင်ပါ VOA American တန်ညဘက်မြန်မာဘာသာအစီအစဉ်ကိုည9:00-10:00အထိလိုင်းနိုမီတာ24/25/30/50တို့ကနေအတန်လွင့်ခဲ့တာဖြစ်ပါတယ်သွားရှိနေအားလုံးဘေးပရာဝေးကွာပြီးစိုးရိမ်မှုကင်းစွာနဲ့အိပ်ပျော်နိုင်တဲ့ညတညဖြစ်ကြပါစေ VOA ကိုနားဆင်တဲ့အတွက်ကျေးဇူးပါ
Thank you. This program has come to you from the Voice of America, Washington.